Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2016ခုနှစ်စက်တင်ဘာလ30တောက်ကြနေညပိုင်းပြည်ဝေးစီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00ထိလိုင်းဒိုမီတာ24.25-32.51တို့ကနေထိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျွန်မအီတန်စမဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာညချမ်းပါရှင်ဒီကနေ့ညပိုင်းသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်မနန်းလာတို့ပြောပြပေးမှာပါဆီးရီးယားနိုင်ငံအလက်ပိုမြို့အရှေ့ပိုင်းကအရသာတွေအပေါ်လေကြောင်းတိုက်ခိုက်မှုတွေဟာရုရှားနဲ့ဆီးရီးယားအစိုးရရဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေဆိုပြီးအမေရိကန်သမ္မတဘော်ရက်အိုဘားမားကပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်တောင်ကိုရီးယားနိုင်ငံမှာအမေရိကန်ကဆောက်လုပ်ပေးမဲ့အစီအမံဒုံခွင်းနှုံးစနစ်တပ်ဆင်မဲ့နေရာတစ်ခုကိုတောင်ကိုရီးယားကကြီးညာလိုက်ပါတယ်လွန်ခဲ့တဲ့14နှစ်ကပျောက်သွားတဲ့ဗန်ဂိုးရဲ့ပကြီးကားနှစ်ချက်ပြန်တွေ့လိုက်ပါပြီဒီလိုသတင်းတွေကြားမှာပါရှင်
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှသောတာရှင်နေနားဆင်ကြရမှာကအစိုးရတရဲ့6လတာကာလအတွင်းပြည်တွင်းငြိမ်းချမ်းရေးအတွက်ဦးစားပေးဆောင်ရွက်ခဲ့တဲ့အကြောင်းကို
We are also striving to bring harmony and understanding between the different communities in Rakhine State
မြန်မာအစိုးရရဲ့တိုင်းမင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအခုလိုပြောသွားတာကိုနောက်ပိုင်းမှာအပြည့်စုံနားဆင်ကြရမှာပါဒါပြင်အနှိမ့်ဆက်ခံထားရောက်ရွှေ့ပြောင်းအလုပ်သမားတွေရဲ့အရေးနဲ့ရှီတောင်အာရှကဇီကာဗိုင်းရပ်စ်ပိုးအန္တရာယ်ဆက်ရဲအကြောင်းတွေကိုအခုညပိုင်းမှာပြောပြသွားဖို့ရှိပါတယ်အခုရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ကကြီးညာပေးတော့မှာပါရှင
်ဆီးရီးယားနိုင်ငံအလက်ပိုမြို့အရှေ့ပိုင်းကအရသာရေပေါ်လေကြောင်းတိုက်ခိုက်မှုလုပ်ခဲ့တာဟာရုရှားနဲ့ဆီးရီးယားအစိုးရရဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေဆိုပြီးအမေရိကန်သမ္မတဘရက်အိုဘားမားကပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲနဲ့မစ္စတာအိုဘားမားတို့ဂျာရာဘရီနေကတယ်လီဖုန်းဆက်ဆွေးနွေးခဲ့ကြပြီးဆီးရီးယားနိုင်ငံတွင်တိုက်ပွဲတွေရပ်တန့်ဖို့နဲ့လူမှုကူညီရေးပစ္စည်းတွေဝင်ရောက်ပေးပို့ခွင့်ပြုဖို့ရုရှားနဲ့အာဆတ်အစိုးရမှအထူးတာဝန်ရှိတယ်ဆိုတာကောင်းဆောင်တဲ့ဥရောပသဘောတူခဲ့ကြတယ်လို့အင်ဖီရောကပြောပါတယ်အလက်ပိုမြို့အရှေ့ပိုင်းကသဘုံတွေကိုရုရှားကဆက်ပြီးဘုံကျဲတိုက်ခိုက်နေတာကြောင့်ရုရှားနဲ့တန်တမာရေးနီလာအရာပြောဆိုဆွေးနွေးမှုတွေရပ်သွားရမယ့်အခြေအနေရောက်နေပြီလို့အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ကအစောပိုင်းမှာပြောသွားပါတယ်။ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ပြီးခဲ့တဲ့နှစ်အတွင်းနိုင်ငံတော်ဝန်ကအရက်သားအများအပြားအပါအဝင်လူပေါင်း 9,000 ထက်မနည်းသေဆုံးခဲ့ရတယ်လို့လူအခွင့်ရေးလေလာဆောင်ကြည့်ရေးအဖွဲ့တစ်ဖွဲ့ကတောက်ကြားနေကပြောပါရယ်။လေကြောင်းတိုက်ခိုက်မှုကြောင့်အရက်သားအတော်များများလဲဒဏ်ရာရသွားတယ်လို့ Britain အခြေစိုက် Syria လူအခွင့်ရေးလေလာဆောင်ကြည့်ရေးအဖွဲ့ကပြောပါရယ်။ Aleppo မြို့တွင်မှလည်းအရက်သားထောင်ပေါင်းများစွာပိတ်မိနေပြီးတဝက်ကျော်ဟာကလေးငယ်တွေဖြစ်ပါရယ်။ရုရှားဘက်ကလေကြောင်းတိုက်ခိုက်မှုတွေဆက်လုပ်သွားမယ်လို့ဆုံးဖြတ်လိုက်ပြီးတဲ့နောက်ရုရှားပြောသမျှကိုအလေးနက်ထားပြီးတော့ဆက်ဆွေးနွေးဖို့လက်တွေမကျတော့ဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ကပြောပါရယ်။ရုရှားရဲ့မဟာမိတ် Syria သမ္မတ Bashar al-Assad အပေါ်ဖိအားပေးဖို့နဲ့အပြစ်ရပ်ပြီးကုလသမဂ္ဂရဲ့လူမှုကူညီရေးကာရန်တွေ Aleppo မြို့ကိုဝင်ရောက်ခွင့်ပေးဖို့အမေရိကန်ကရုရှားကိုတိုက်တွန်းနေတာဖြစ်ပါရယ်
။ဆူဒန်နိုင်ငံမှာအစိုးရကဓာတ်ရုပ်လက်နက်တွေသုံးခဲ့တာကြောင့်ရောဂါဝေဒနာတွေခံစားခဲ့ရတယ်လို့နေရစွန့်ခွာထွက်ပြေးသူတွေကစွပ်စွဲထားတာကိုဆူဒန်တရားရေးဝန်ကြီးကညှင်းဆန်လိုက်ပါတယ်။နိုင်ငံအနောက်ပိုင်းဒါဖာပြည်နယ်ဂျဘယ်မာရာတောင်ပေါ်ဒေသကရွှေပြောင်းဒုက္ခသည်တွေအနေနဲ့အရေပြားအဖုပိတ်နဲ့အနီကွက်တွေထွက်တာအရေပြားကွာကျတာမျက်စိကန်းသွားတာအပါအဝင်မျိုးလုံးရောဂါတွေနောက်သွေးအန္တရာယ်ဝမ်းလျှော့တာနဲ့ပြင်းထန်တဲ့အသက်ရှူလမ်းကြောင်းရောဂါတွေခံစားခဲ့ရတယ်လို့အပြည်ပြည်ဆိုင်ရာလူခွင့်ရေးဖွဲ့ Amnesty International ကမနေ့ကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။အခုလိုခံစားခဲ့ရတာကိုဇန်နဝါရီလကနေစပြီးရွာသားတွေကထုတ်ပြောလာတာပါလို့ပြောလာတဲ့ဒီအပြည်ပြည်ဆိုင်ရာလူခွင့်ရေးအဖွဲ့ကဒီဒဏ်ရာလက္ခဏာတွေဟာဆူဒန်ဆိုးရသုံးခဲ့တဲ့ဓာတ်ရုပ်လက်နက်တွေကြောင့်ဖြစ်တယ်လို့ဆွဆွဲလိုက်ပါတယ်။ဒီလူခွင့်ရေးအဖွဲ့ကဆက်ပြီးကလေးတွေပါဝင်လူပေါင်း250လောက်ထိဒီဓာတ်ရုပ်လက်နက်နဲ့တိုက်ခိုက်မှုကြောင့်သေခဲ့ရပြီးနောက်ထပ်လည်းလူပေါင်းရာတွေနဲ့ခြေပြီးဒဏ်ရာတွေခံစားနေရတုံးပဲလို့ဖော်ပြခဲ့ပါတယ်။ဒါပေမဲ့ဆူဒန်တရားရေးဝန်ကြီးအဝတ်ဟက်ဆန်အန်နာကတော့ဒီမတရားဆွဆွဲချက်တွေကိုကြားရတာလုံးဝအံ့ဩသွားမိတယ်လို့မနေ့ကစာရေးတုံ့ပြန်လိုက်ပါတယ်။ဝန်ကြီးအန်နာကဆက်ပြီးအခုလိုသူကိုမတရားရက်ဆက်တဲ့လူခွင့်ရဲ့ပြစ်မှုကြီးမျိုးနဲ့ဆွဆွဲခံရတာဒါပထမဆုံးအကြိမ်ပဲလို့ဆိုလိုက်ပါတယ်။ဝန်ကြီးအန်နာရဲ့စာထဲမှာပဲအစိုးရရဲ့အချက်လက်စုံစမ်းရေးအဖွဲ့အနေနဲ့ဒီဒါဖရာဒေတာကိုဖေဖော်ဝါရီလမှာတွားခဲ့တော့ကဒီဒေတာကန်ရွာသားတွေနဲ့တွေ့ခဲ့ပေမဲ့သူတို့ကစစ်ပွဲကနေရှောင်တိမ်မှုထွက်ပြေးခဲ့တယ်လို့သာပြောတယ်။အခု Amnesty ကပြောတယ်လို့ရောဂါလက္ခဏာတွေအကြောင်းတလုံးတော့ထည့်မပြောခဲ့ဘူးလို့ဆိုပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်ရဲ့အဝေးထိန် drone ယာဉ်နဲ့တိုက်ခိုက်မှုကြောင့်အရက်သား15ဦးထက်မနည်းသေဆုံးပြီးတော့73ဦးထဏ်ရာရသွားတယ်လို့ကုလသမဂ္ဂကပြောပါရယ်ဒီတိုက်ခိုက်မှုအတွက်တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့အာဖဂန်နစ္စတန်နိုင်ငံတွင်ကုလသမဂ္ဂအကူအညီပေးရေးအဖွဲ့ UNAMA ကတောင်းဆိုထားပါရယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့အစိုးရနဲ့နိုင်ငံတကာတပ်ဖွဲ့တွေကနေလွတ်လပ်ပြီးဖက်လိုက်မှုမရှိတဲ့ပွင့်လင်းမြင်သာမှုရှိပြီးထိရောက်မှုရှိတဲ့စုံစမ်းစစ်ဆေးမှုတွေချက်ချင်းလုပ်ပေးဖို့ UNAMA ကတောင်းဆိုလိုက်တယ်ဆိုပြီးကြာပြင်းနဲ့နောက်မိုင်မှာကြေညာချက်ထုတ်လိုက်တာပါကြေညာချက်ရဲ့အစိုးရသေဆုံးသူ15ဦးစ လုံးအမျိုးသားတွေဖြစ်ပြီးကျောင်းသားတွေဆရာတွေနဲ့အစိုးရကိုထောက်ခံသူလို့ယူဆရသူတွေမိသားစုဝင်တွေပါဝင်တယ်လို့ဆိုပါတယ်။အမေရိကန်စစ်တပ်ကသူ့ရဲ့လေကြောင်းတိုက်ခိုက်မှုတွေဟာနန်ဂါဟာပြည်နယ်အချင်းဒေသတွေကပြစ်မှတ်ကိုထိမှန်ခဲ့တယ်လို့အဲ့ဒီဒေသက IS အကြမ်းဖက်သမားတွေကိုဦးတည်တိုက်ခိုက်တာဖြစ်တယ်လို့အတည်ပြုပါတယ်။အယက်သားတိုက်ဆုံမှုသတင်းအချက်အလက်တွေကိုဆက်ပြီးတော့စုဆောင်းနေတယ်လို့လည်းဆိုပါတယ်။IS တို့သိမ်းပိုက်ခဲ့တဲ့အမခန်နယ်မြေတွေကိုအာဖဂန်လုံခြုံရေးစီမံချက်တွေနဲ့ဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်တောင်တန်းတွေစီသွားရောက်ပုံအောင်နေခဲ့တဲ့အကြမ်းဖက်သမားတွေပြန်ရောက်လာပြီးနယ်မြေတချို့ကိုပြန်သိမ်းသွားပြီလို့အသက်ရွယ်ကြီးရွတ်တဲ့လူမျိုးစုခေါင်းဆောင်တွေနဲ့တာဝန်ရှိသူတွေတတိပေးပြီးမကြခင်မှာပဲဒီလေကြောင်းတိုက်ခိုက်မှုဖြစ်ပွားခဲ့တာ
ပါ။ Israel ခေါင်းဆောင်ရှီမွန်ပဲရက်ဆဲဇာဗနာအခမ်းအနားမှာအမေရိကန်သမ္မတဘရိုက်အိုဘားမားကဝန်ထမ်းစကားပြောရမှာ Mr. Barrett ဟာ20ရာစုရဲ့အရေးပါတဲ့ပုဂ္ဂိုလ်ကြီးတွေထဲမှာတယောက်အပါဝင်ဖြစ်ပြီးတောင်အာဖရိကခေါင်းဆောင်နယ်ဆယ်မန်ဒဲလာနဲ့ဗြိတိန်ပြည်မကြီးအဲလစ်ဘတ်တို့လိုသူလေးစားတဲ့ပုဂ္ဂိုလ်တယောက်ဖြစ်တယ်လို့ချီးကျူးလိုက်ပါတယ်။သမ္မတဥပမာကအမေရိကန်နဲ့အစ္စရေးနှစ်နိုင်ငံလုံးဟာအလွယ်တကူအလျှော်မပေးဘဲအထွေးခေါ်ကင်ဆွဲထားသူတွေနောက်လှုပ်ရှားရုန်းကန်ခဲ့ရတဲ့ရွှေပြောင်းအခြေချနေထိုင်သူတွေနဲ့ဖွဲ့စည်းထားတဲ့နိုင်ငံတွေဖြစ်တယ်လို့ဆိုလိုက်ပြီးအစ္စရေးနဲ့ပါလက်စတိုင်းကြားပြည်ပခါဖြစ်ရှင်းရေးမှာမစ္စတာဘဲရက်ဆန်းဆောင်ခွဲတာတွေကိုဂုဏ်ပြုပြောဆိုသွားပါတယ်။သမ္မတဥပမာကသူ့ရဲ့မိကွန်းအစမှာပဲရှေ့တန်းမှာထိုင်နေတဲ့ပါလက်စတိုင်းခေါင်းဆောင်မိုဟာမက်အဘတ်စ်ကိုညွှန်ပြခဲ့ပြီးအခုလိုမစ္စတာအဘတ်စ်ဇာဗနာအခမ်းအနားကိုအရောက်တက်လာတာဟာအစ္စရေးနဲ့ပါလက်စတိုင်းကြားမှာပြီးသေးတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအလေးထားပြီးတတိပေးလိုက်တာပဲလို့ထောက်ပြလိုက်ပါတယ်။ပါလက်စတိုင်းခေါင်းဆောင်မစ္စတာအဘတ်စ်အနေနဲ့လည်းဇာဗနာအခမ်းအနားမှာမဆခင်မှာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုနဲ့လက်ဆွဲနှုတ်ဆက်ပြီးစကားနဲ့ငယ်ပြောခဲ့ပါတယ်။ပါလက်စတိုင်းအကြီးတန်းရရှိသူမစ္စတာကတော့မစ္စတာအဘတ်စ်အနေနဲ့အခုလိုတက်ရောက်လာတာဟာသူ့ပြည်သူတွေရဲ့ငြိမ်းချမ်းရေးကိုလိုလားပြီးရှင်မွန်ပဲရက်ဆိုငင်းချင်းအတွက်ကျူပန်းသူတွေကိုလေးစားအသိမဲ့ပြုတယ်ဆိုတာကိုအစ္စရေးအတိုင်းဝဲမှာသိအောင်ခိုင်ခိုင်မာမာပြောနိုင်ဖို့မျှော်လင့်ချက်နဲ့လာတာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ကနေတောက်ကြနေညဖက်သတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။တောင်ကိုရီးယားနိုင်ငံမှာအမေရိကန်ကဆောက်လုပ်ပေးမဲ့အဆင့်မြင့်ဒုံခွင်ဒုံစနစ်တပ်ဆင်မဲ့နေရာတစ်တခုကိုတောင်ကိုရီးယားကကြီးညာလိုက်ပါတယ်။ DHAAD လို့အတူောက်ခေါ်တဲ့ဒုံခွင်ဒုံစနစ်ကိုကောက်ကွင်းတစ်ခုမှာတပ်ဆင်သွားဖို့ရည်ရွယ်ထားတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကတောက်ကြားနေမှာပြောပါတယ်။ဒီနှစ်အစောပိုင်းမှာပဲဒုံခွင်ဒုံစနစ်ကိုတောင်ကိုရီးယားမြို့တော်ဆိုလ်ရဲ့အရှိတောင်ဘက်ကျေးလက်ဒေတာကဆွန်ဂျူးမှာတပ်ဆင်သွားဖို့အမေရိကန်နဲ့တောင်ကိုရီးယားတို့သဘောတူညီခဲ့ကြတာပါ။ဒါပေမဲ့လည်းဒီဒုံခွင်ဒုံစနစ်ကြောင့်ဂျမားရင်းနဲ့တဘာဝပတ်ဝန်းကျင်ပေါ်တက်ရောက်မှုတွေရှိလာမဲ့အချက်နဲ့ဒီဒေတာကိုမြောက်ကိုရီးယားကပြစ်မှတ်ထားလာမှာကိုစိုးရိမ်ကြတဲ့အတွက်ဒေတာခံတွေကကန့်ကွက်ခဲ့ကြတာပါ။ဒုံခွင်ဒုံစနစ်ကိုလက်တော့မြန်တိုက်ခိုက်သွားမယ်အပြင်တောင်ကိုရီးယားကိုမီးပင်လဲနဲ့ပြပုံဘဝရောက်သွားအောင်လှုပ်ပစ်မယ်လို့မြောက်ကိုရီးယားဘက်ကချိန်ညှောက်ထားတာပါ။ဒုံခွင်ဒုံစနစ်တည်ဆောက်မဲ့ကောက်ကွင်းဟာလော်တီစားတောက်ကုန်းလက်ကားရောင်းတဲ့ကုမ္ပဏီပိုင်ဖြစ်ပြီးလေကြောင်းအခြေစိုက်စခန်းရဲ့မြောက်ဘက်18ကီလိုမီတာအဝေးမှာတည်ရှိတာဖြစ်ပါတယ်။ဒီနှစ်အတွင်းမြောက်ကိုရီးယားဘက်ကဒုံးကျည်စမ်းသပ်ပစ်လို့မှုတွေနဲ့နျူကလ িয়ার စမ်းသပ်မှုတွေမကြာခဏလှုပ်လာတာကြောင့်တောင်ကိုရီးယားနိုင်ငံတွင်ဒုံခွင်ဒုံစနစ်ချတာဖို့အမေရိကန်နဲ့တောင်ကိုရီးယားတို့ကသဘောတူခဲ့ကြတာဖြစ်ပါတယ်။
ဖိလစ်ပိုင်နိုင်ငံမှာတော့သမ္မတရိုဒရီဂိုဒူတာတေကမူရစေဝါနဲ့ပတ်သက်ရင်ဟစ်တလာလိုပဲလူသက်နဲ့ချီတပ်ပစ်ချင်တယ်လို့ဒီနေ့ပြင်းပြင်းထန်ထန်ထုတ်ပြောလိုက်ပါတယ်။သမ္မတဒူတာတေကဖိလစ်ပိုင်နိုင်ငံမှာမူရစေဝါသုံးဆမှုရပ်တနိုင်မှုဆိုရင်ဂျာမနီမှာဟစ်တလာလူသက်နဲ့ချီတပ်ခဲ့တယ်လို့အခုဖိလစ်ပိုင်မှာလည်းမူရစေသုံးသူ၃သန်းရှိနေတာကြောင့်အကုန်လုံးကိုတပ်ပစ်ချင်တယ်လို့နိုင်ငံတောင်ပိုင်းဒါဖာဝိုမြို့မှာထုတ်ပြောလိုက်ပါတယ်။ VN နိုင်ငံကနေပြန်လာပြေးလေးမှာပဲအခုလိုပြောခဲ့တဲ့သမ္မတဒူတာတေအနေနဲ့အရင်ဖိလစ်ပိုင်လွတ်တော်အထက်လွတ်တော်မှာလည်းမွေးရစီတက်ဖြတ်ရေးအစီအစဉ်တက်တန်းတိုးချိန်တော့ကလူအခွင့်ရေးဆဆွဲချက်တွေကြောင့်တော့ဒီဆေးဆွဲသူတွေနှိမ်နှင်းရေးကိုနောက်ဆုတ်ပေးမှာမဟုတ်ဘူးလို့ပြောခဲ့ပါတယ်။သမ္မတဒူတာတေကဆက်ပြီးသူ့ကိုဆန့်ကျင်တိုက်ခိုက်နေသူတွေကသူ့ကိုဒီနာဇီခေါင်းဆောင်ဟစ်တလာနဲ့ဆွေမျိုးတော်တယ်လို့အတင်းပေးစားနေကြတယ်။အဲ့ဒီတော့ဂျာမနီမှာဟစ်တလာရှိခဲ့ရင်ဖိလစ်ပိုင်မှာလည်းဒူတာတေရှိနေပြီလို့ပြန်ပြောလိုက်ပါတယ်။သမ္မတဒူတာတေကပဲနိုင်ငံထဲကဒီပြဿနာကိုအဆုံးသတ်ဖို့နဲ့ဖိလစ်ပိုင်နောက်မျိုးဆက်သစ်တွေကိုကယ်တင်နိုင်ဖို့ဒီဆေးဆွဲသူအားလုံးကိုရာဇဝတ်သားလို့သတ်မှတ်ပြီးရှင်းပစ်ချင်တယ်လို့ဆိုလိုက်ပါတယ်။မွေးဆေးသုံးဆွဲသူတွေကိုမတရားတပ်ဖြတ်မှုပေါ်ဝေဖန်ခဲ့တဲ့အမေရိကန်သမ္မတကိုလည်းဖာသင်မသားလို့ပက်ပက်ဆက်ဆက်ပြန်ပြောခဲ့မှုတဲ့သမ္မတဒူတာတေကအမေရိကန်နဲ့ဥရောပကသူတို့ကိုဘလို့ပဲသမုတ်နေနေအဲ့ဒီလူတွေဆူရီးယားဒုက္ခစီးရီးယားကဒုက္ခတွေတွေပြန်ပို့နေတယ်လို့ဗဇက်ကဖျားဖျားလက်ကကာယကာယမလုပ်နိုင်ဘူးလို့ပြန်ဝေဖန်လိုက်ပါတယ်ခင်ဗျ။
2002ခုနှစ်မှာခိုးယူခံသွားရတဲ့ဗန်ဂိုးရဲ့ပကြီးကားနှစ်ချက်ကိုစနစ်တကျစီစဉ်လုပ်ကင်ကြတဲ့ရာဇဝမှုတွေကိုစုံစမ်းတဲ့အီတလီရဲတပ်ဖွဲ့တို့ကပြန်ရှာတွေ့လိုက်တယ်လို့နယ်သာလန်နိုင်ငံဗန်ဂိုးပြတိုက်ကပြောပါရယ်ဆယ်လေးနှစ်ကြာအောင်ပျောက်ဆုံးခဲ့ပေမဲ့ပကြီးကားနှစ်ကားစလုံးရဲ့အနေအထားအတော့ကိုကောင်းမွန်နေသေးတယ်လို့ပြတိုက်ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားတဲ့ထုတ်ပြန်ချက်ကဆိုပါရယ်ပကြီးကားနှစ်ချက်စလုံးဘောင်တွေမရှိတော့ဘဲအနေအချင်းတော့ပျက်စီးနေတယ်လို့ဆိုပါရယ်ပကြီးကားတွေရဲ့နာမည်ကတော့ Seascape at Shiveninga နဲ့ Congregation Living the Reformed Church in Yunnan ဖြစ်ပါရယ်Seascape ကဟာဘန်ကောက်ရဲ့အစောပိုင်းပကြီးရဲဟန်ကိုအထင်ရှားတွေ့ရတဲ့လယ်ယာဖြစ်သလို1883ခုနှစ်နဲ့1883ခုနှစ်အတွင်းသဟိတ်မြို့မှာနေတဲ့အချိန်တွင်ဘန်ကောက်ရေးခဲ့တဲ့ Seascape နဂါးထက်ကတကားဖြစ်ပါတယ် Congregation ကတော့သူ့အမိအတွက်1884မှာရေးပေးတဲ့ကားဖြစ်ပါတယ်ဒီကားတွေကိုရာဇဝတ်မှုကျူးလွန်တဲ့အဖွဲ့ကိုဝင်ရောက်စီးနှင်းချိန်အတွင်းရှာတွေ့ခဲ့တာလို့ရဲဘက်ကဆိုပါတယ်စုံစမ်းစစ်ဆေးမှုတွေနဲ့နောက်ဆက်တွဲတရားစီရင်မှုလုပ်နေချိန်အတွင်းပကြီးကားတွေကိုအီတလီနိုင်ငံမှာမာပဲထိန်းသိမ်းထားမှာပါပကြီးကားတွေပြန်ရောက်လာဖို့နည်းနည်းပိုးပြီးတော့စိတ်ရှိရှိနဲ့ဆောင်ရလိမ့်မယ်လို့ပြရက်ရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါရရှင
်။အာရှတိုက်ရဲ့နိုင်ငံအသီးသီးမှာလူငယ်တွေရဲ့အင်အားနဲ့လက်တလောဆယ်စုနှစ်တွေအတွင်းစီးပွားရေးတိတ်ကိုအားကောင်းလာဖို့မျှော်လင့်ချက်ရှိပေမဲ့လည်းပြည်သူပြည်သားတွေကတကယ်တမ်းအသက်အရွယ်ကြီးရင်လာနေတာကြောင့်အစိုးရအတွက်စင်ခေါ်မှုအသစ်တွေနဲ့ရင်ဆိုင်မှုဖြစ်လာနေပါဗါ။အာရှရဲ့အသက်အရွယ်ကြီးသူဦးရေဟာ2030ခုနှစ်မှာသန်း200အထိတိုးလာမယ်လို့ခန့်မှန်းထားပြီးဒါဟာဥရောပထက်80ရာခိုင်နှုန်းတောင်ပိုများနေတာပါ။ဥရောပရဲ့အသက်အရွယ်ကြီးရင်လာသူတွေကဒီကလမှာပဲ31ရာခိုင်နှုန်းမြင့်တက်လာမှာဖြစ်ပြီးမြောက်အမေရိကတိုက်မှာတော့55ရာခိုင်နှုန်းမြင့်လာမှာဖြစ်ပါတယ်ဒီလိုအသက်အရွယ်ကြီးသူတွေများပြားလာတာဟာကျန်းမာရေးစိတ်တိုးမဲ့အတိတ်ပဲဖြစ်ပြီးအစိုးရအတွက်ဗန္ဒာငွေသုံးဆမှုအပေါ်ဖိအားတွေကျရောက်လာမဲ့သဘောဖြစ်ပါတယ်လာမဲ့15နှစ်တွင်အာရှရဲ့အသက်ကြီးသူတွေအတွက်ကျန်းမာရေးသုံးစည်းကအမေရိကန်ဒေါ်လာထရီလီယံ20အထိဖြစ်လာမယ်လို့လည်း APRC လို့တကခေါ်တဲ့ Marsh & McLean Companies Asia Pacific Risk Center ကခန့်မှန်းထားပါတယ်ခင်ဗျာ
နန်းလောင်နဲ့ကိုဝင်းမင်းတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ NLD အစိုးရတည်ရဲ့6လတာကာလအတွင်းကစောင့်မျှချက်တွေကိုကြည့်အောင်ပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတက်တက်လာခဲ့တာ6လတာကာလအတွင်းမှာအမျိုးသားပြန်လည်တင့်မြင့်ရင်းနဲ့ပြည်တွင်းငြိမ်းချမ်းရေးကိုဦးစားပေးဆောင်ရွက်ခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ကနေပြည်တော်မှာဒီကနေ့ကျင်းပတဲ့ ASEAN ပါလီမန်များညီလာခံဖွင့်ပွဲမှာပြောကြားလိုက်ပါတယ်။ဒါပြင်ရခိုင်ရေးကိစ္စအပအဝင်တခြားစိန်ခေါ်မှုတွေကိုကြော်လွှားနိုင်ဖို့အတွက်ကြိုးပမ်းနေပြီးအိမ်နီးချင်းနိုင်ငံတွေအနေနဲ့လည်းအပြုသဘောဆောင်ကူညီကြဖို့တိုက်တွန်းလိုက်ပါတယ်။အစိုးရတဲ့လက်တက်မှာတိုးတက်မှုတွေရှိလာပေမဲ့လည်းတိုင်းရင်းသားမဟာမိတ်တွေကိုလည်းလက်တွဲဆွေးနွေးသင့်တယ်လို့တိုင်းရင်းသားခေါင်းဆောင်တို့ကပြောလိုက်ပါတယ်။ဒီအကြောင်းပြေဆုံးကိုတော့ကိုရန်နိုင်ကပြောပြပေးသွားမှာပါ
38ကြိမ်မြောက်အာဆီယံပါလီမန်များညီလာခံကိုနေပြည်တော်မှာဒီကနေ့စတင်ဖွင့်လှစ်ခဲ့ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအဖွဲ့မိန်ကိုပြောကြားခဲ့ပါတယ်။စူရာတက်တက်လာချိန်ကစတင်ပြီး6လတာကာလအတွင်းမှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရဦးစားပေးလှုပ်ဆောင်နေတာတွေနဲ့ပတ်သက်ပြီးတော့ဒေါက်ဆန်းစုကြည်ကသူ့ရဲ့မိန်ကွန်းအတွင်းမှာအခုလိုပြောကြားခဲ့ပါတယ်
။ The first priority of our new government is to bring about a national reconciliation and harmony.
ကျမတို့အစိုးရတည်းရဲ့ပထမဦးစားပေးလုပ်ငန်းစဉ်ကတော့ကျမတို့လူ့အဖွဲ့အစည်းတစ်ခုလုံးမှရှိတဲ့အစိတ်ပိုင်းအားလုံးအကြားအမျိုးသားပြန်လည်ရင်ကြားစေရေးနဲ့သဟဇာတဖြစ်ရေးကိုဖော်ဆောင်ဖို့ပဲဖြစ်ပါတယ်။ပြီးခဲ့တဲ့လမှာပဲစစ်မှန်တဲ့ Democratic Federal ပြည်ထောင်စုထူထောင်ဖို့ခြေလှမ်းတစ်ရပ်အနေနဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုနေပြည်တော်မှာကျင်းပခဲ့ပါတယ်။ကျမတို့နိုင်ငံလွတ်လပ်ရေးရချိန်ကစလို့အစဲစုနဲ့နဲ့ချီဖြစ်ပွားခဲ့တဲ့ပြည်ပခါတွေနေကုန်းချုပ်အဆုံးသတ်နိုင်ဖို့အရင်အစိုးရကစတင်ခဲ့တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုကျမတို့အနေနဲ့ပြီးမြောက်အောင်မြင်အောင်လှုပ်ဆောင်ပြီးတော့ကျမတို့ပြည်သူအားလုံးနှစ်ပေါင်းများစွာမျှော်လင့်တောင်းတနေတဲ့ထာဝရငြိမ်းချမ်းရေးရရှိအောင်လို့စောင့်ကြည့်ပေးဖို့ရည်မှန်းထားပါတယ်
NLD ဆိုရကအမျိုးသားပြန်လည်တင့်မြတ်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးကိစ္စတွေကိုဦးစားပေးလှုပ်ဆောင်နေတဲ့အပေါ်မှာထောက်ခံတယ်လို့ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်တွင်မူဦးဆိုင်ညွန့်လွင်ကပြောပါတယ်ဆိုရတဲ့လက်ထက်မှာအမျိုးသားပြန်လည်တင့်မြတ်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးတွေတိုးတက်မှုတွေရှိလာပေမဲ့မဟာမိတ်တွေနဲ့အခုထပ်ပို့ပြီးတော့ပူးပေါင်းဆောင်ရွက်တင့်တယ်လို့လည်းဦးဆိုင်ညွန့်လွင်ကပြောပါတယ်
အားရကျနမှုရှိတယ်လို့ဘယ်သူမှပြောလို့ရမှာမဟုတ်ပါဘူးဘယ်အစိုးရပဲလို့ရမှာမဟုတ်ပါဘူးတို့တော့လည်းပဲဟိုအရင်ထက်စာတော့အခုပို့ပြီးတော့ဟိုကလာပါလေတိုးတက်မှုရှိပါလေမြလာကမလက်မမထိုးရတဲ့လူတွေပထမဦးဆုံးတက်ခွင့်ပေးတာလို့တော့ဆွေးဆွေးကြီးတက်လာတာလို့ဟိုကောင်းပါလေသူတို့လည်းပဲကျွန်တော်ပြောချင်တာကဒီလုပ်ငန်းတွေနဲ့ပတ်သက်လို့ပေါ့နော်ကူညီရှင်တဲ့လူတွေရောတော့ကူညီနိုင်တဲ့လူတွေရောပူးပေါင်းဆောင်ရွက်ရှင်တဲ့လူတွေရောပူးပေါင်းဆောင်ရွက်နိုင်တဲ့လူတွေဝန်ရတဲ့လူတွေလည်းအများကြီးရှိပါလေဒါပေမဲ့အလုံးအကျွန်တော်တိကျလို့ကသူတို့ဘာ ကူညီရမလဲဘယ်လိုဝန်ရံရမလဲဆိုတာမသိတဲ့အချက်ပဲကျွန်တော်ထင်တယ်မဟာမိတ်တွေကိုအခိုင်အလျောက်တော့လက်တွဲဆွေးနွေးမှာပုံပြီးတော့ကောင်းမယ်လို့ထင်ပါတယ
်ပြည်တွင်းညီညွတ်ရေးနဲ့အတူ NLD ဆိုရတဲ့အတွက်နောက်ထပ်စိန်ခေါ်မှုတစ်ခုကတော့ရခိုင်ပြည်နယ်ကမတူညီတဲ့လူမှုအတိုင်းဝိုင်းတစ်ခုကြားတစ်ဖက်နဲ့တစ်ဖက်တင်းမာနေတဲ့ကိစ္စဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့လည်းတစ်ဖက်နဲ့တစ်ဖက်အစဉ်ပြေပြေတဟဇာတာဖြစ်ဖို့ NLD အစိုးရကကြိုးပမ်းဆောင်ရွက်နေတယ်လို့ဒေါန်ဆန်းစုကြည်ကဒီကနေ့ပြောကြားသွားပါတယ
် We are also striving to bring harmony and understanding between the different communities.
ခိုင်ပြည်နယ်မှာရှိတဲ့မတူညီတဲ့အတိုင်းအဝိုင်းတွေကြားမှာတဟဇာတာဖြစ်မှုနဲ့နားလည်မှုတွေစောင့်ကြည့်ပေးနိုင်ဖို့ကိုလည်းကျွန်တော်တို့ဆောင်ရွက်နေပါတယ်ရခိုင်ပြည်နယ်အခြေအနေဟာရှုပ်ထွေးနေနေပါတယ်ကျွန်တော်တို့နိုင်ငံရဲ့အနေနဲ့ကိုကြော်ပြီးတော့အာဆီယံဒေသပြန်ပကဘာရဲ့အစိုးရင်ပူပန်စရာကိစ္စတစ်ခုဖြစ်လာနေပါတယ်။ကျမတို့အစိုးရအသည့်စတင်ဖွဲ့စည်းခြင်းကစပြီးတော့ဒီစိန်ခေါ်မှုတွေကိုဖြည့်ရှင်းနိုင်မှုကြိုးပမ်းနေပါတယ်။ဒီစိန်ခေါ်မှုတွေကိုဘက်ပေါင်းစုံကနေပြီးတော့တုံ့သက်ဖြည့်ရှင်းနိုင်တဲ့နေရာမှာကျမတို့ကိုကူညီနိုင်မှုအတွက်ဒေါက်တာကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်ကိုလည်းဖွဲ့စည်းခဲ့ပါတယ်
။မြန်မာနိုင်ငံအနေနဲ့တစ်ချိန်ကရှေ့တောင်အာရှဒေသမှာထိတ်တန့်ရောက်ခဲ့ပြီးမဲ့စစ်အစိုးရတွေလက်အောက်မှာနှိမ့်ကြတဲ့အခြေအနေတွေကြုံခဲ့ရပြီးတော့အခုခါမှာအရသာစစ်စစ်အစိုးရကတိုင်းပြည်ပြန်လည်ထူထောင်ဖို့ကြိုးပမ်းနေသလိုဒေသရင်းနိုင်ငံတွေနဲ့လည်းမြန်မာနိုင်ငံအပေါ်မှာအပြုသဘောဆောင်တဲ့အကူအညီတွေပေးကြဖို့ဒေါန်ဆန်းစုကြည်ကအလေးထားပြောကြားသွားပါတယ်။စူရတေးရဲ့လက်ရှိလှုပ်ဆောင်နေတဲ့အပေါ်မှာမြန်မာနိုင်ငံရဲ့အကဲခတ်ဦးစီသူအောင်မြင့်ကတော့အခုလိုသုံးသပ်ပါတယ
်။အခုဆိုရင်ဒီ21ရာစုပင်လုံညီလာခံအစည်းအဝေးကိုစပြီးတော့သူတို့ကျင်းပလိုက်နိုင်ပြီ။ဒီကျင်းပလိုက်တဲ့ဒီမှာလွတ်လပ်ရပြီကလေးကတမိုင်းမှာမတွေ့ရဘူးတဲ့အချင်းချင်းတွေအကုန်လုံးဒီမှာလာပြီးတော့မှဟိုတမတော်ရောတော်တွေရလက်နဲ့ကင်နေရောပြည်သူလူထုကကြည့်တော့ပြန်ပြောင်းလိုက်တဲ့ပုံကိုယ်တွေရောအကုန်လုံးဒီမှာစုံပြီးတော့မှပြောဆိုညှိနှိုင်းတဲ့စကားဝိုင်းကြီးကိုစပြီးတော့မှတည်လိုက်နိုင်ပြီဆိုတာကလည်းဒါတိုးတက်မှုပဲပြီးတော့မှရခိုင်ကိစ္စဆိုရင်လည်းကျွန်တော်တူးချင်းအမြင်ကတော့တိုးတက်မှုတွေအများကြီးရှိတယ်လို့တော့မြင်တယ်ဒါပေမဲ့ဒီပြဿနာတွေကနှစ်ပေါင်းများစွာရှိလာတဲ့ပြဿနာတွေဖြစ်တဲ့အခါကျတော့အခုမှဟိုတိုးတက်မှုဆိုတာကစယူမဲ့စပြီးတဲ့အခါကျတော့ဟိုရှေ့ကိုအများကြီးသွားရအောင်မယ်လို့တော့ကျွန်တော်မြင်ပါတယ်
အာဆီယံပါလီမန်များညီလာခံကိုတော့ဒီကနေ့စက်တင်ဘာ30ရက်နေ့ကစတင်ပြီးအောက်တိုဘာ3ရက်နေ့ထိနေပြည်တော်မှာ၄ရက်ကြာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
ကိုရီးယားနိုင်ငံတင်ဆက်သွားတာပါအခုတစ်ခါမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်ဆူဂျီထိပ်သီးညီလာခံတစ်ခုတက်ရောက်အောင်မဲ့တဲ့ကိုကြည့်အောင်ပါအိန္ဒိယနိုင်ငံကိုဝါမြို့မှာအောက်တိုဘာလထဲမှာကျင်းပမယ် BIMSTEC and BRICS ပူးတွဲထိပ်သီးညီလာခံကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်ဆူဂျီတက်ရောက်မှာဖြစ်ပါတယ်မြန်မာနိုင်ငံရဲ့စိုက်ပျိုးရေးနဲ့စွမ်းအင်ကဏ္ဍတွေမှာပူးပေါင်းဆောင်ရွက်သွားနိုင်ရေးဒီညီလာခံမှာဆွေးနွေးနိုင်လိမ့်မယ်လို့မြန်မာအစိုးရဘက်ကမျှော်လင့်နေရပါဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကအပြည့်စုံကိုပြောပြပေးမှာပါ
အော်တိုဘာလ15နဲ့16ရက်အိန္ဒိယနိုင်ငံဂိုဟာမြို့မှာကျင်းပမယ်ရှစ်ကြိမ်မြောက် BRICS ထိပ်သီးညီလာခံကို BIMSTEC အဖွဲ့ဝင်နိုင်ငံကခေါင်းဆောင်တွေတက်ရောက်ဖို့ဖိတ်ကြားထားတာကြောင့်အဲ့ဒီညီလာခံကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တက်ရောက်မှာဖြစ်ကြောင်းနိုင်ငံသားဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးကျော်စေရက VOA မြန်မာပိုင်းကိုပြောပါတယ်
။အိန္ဒိယကပေါ့ဂိုဝါမှာပေါ့နော်56မှာ BIMSTEC နဲ့ BRICS ဆိုတာရှိပါတယ်။အဲ့ဒါ Outreach Summit of the BIMSTEC and BRICS Partner ဆိုပြီးတော့အဲ့လိုမျိုးပါ။အဲ့တော့ခါတိုင်းဆိုများသဖြင့် BIMSTEC တစ်ခုလို့ရတယ်နောက်က BRICS တစ်ခုလို့ရတယ်။အဲ့ဒီကိုပေါင်းပြီးတော့မှဒီ summit လုပ်တဲ့သဘောပါ။အဲ့ဒါကိုဖိတ်ထားတာပါ
။လေးချိန်မြောက် BRICS ထိပ်သီးညီလာခံကို2012ခုနှစ်တုန်းကလည်းအိန္ဒိယနိုင်ငံ New Delhi မြို့မှာလက်ခံကျင်းပခဲ့ပြီးအခုတခါရှစ်ချိန်မြောက်ညီလာခံကိုထပ်မံကျင်းပတာဖြစ်ပါတယ်။စီးပွားရေးကုန်သွယ်မှုအတွက်ဖွဲ့စည်းထားတဲ့ BRICS အဖွဲ့ဝင်နိုင်ငံတွေထဲမှာဘရာဇီး၊ရုရှား၊အိန္ဒိယ၊တရုတ်၊တောင်အာဖရိကနိုင်ငံတွေပါဝင်ပြီးတောင်အာရှနဲ့အရှေ့တောင်အာရှနိုင်ငံတွေနဲ့ဖွဲ့ထားတဲ့ BIMSTEC ထဲမှာတော့ဘင်္ဂလားဒေ့ရှ်၊အိန္ဒိယ၊မြန်မာ၊သီရိလင်္ကာ၊ထိုင်း၊ဘူတန်နဲ့နီပေါ်နိုင်ငံတွေပါဝင်တာဖြစ်ပါတယ်။စီဝါရေးပူးပေါင်းဆောင်ရွက်ဖို့ဖွဲ့ထားတဲ့ BIMSTEC နိုင်ငံတွေအနေနဲ့ BRICS အဖွဲ့ဝင်နိုင်ငံတွေနဲ့ပူးတွဲကျင်းပမဲ့ညီလာခံကနေမြန်မာနိုင်ငံအတွက်ဘယ်လိုရလဒ်ကောင်းတွေမျှော်လင့်နိုင်မလဲဆိုတာကိုတော့နိုင်ငံသားဌာနအမြဲတမ်းအတွင်းဝန်ဦးကျော်စရာကရှင်းပြပါဗျာ
။အော်မြန်မာကတော့ BIMSTEC မှာတက်တက်ကြွကြွပါနေတယ်။ဒီကမှာဆိုစီဝါပူးပေါင်းဆောင်မှုရှိတယ်၊ဘက်ဆုပူးပေါင်းဆောင်မှုတွေရှိတယ်။မြန်မာနိုင်ငံတော့များသဖြင့်တော့ဒီကိုအားတန်တဲ့စိုက်ပျိုးရေးတို့နောက်ကစွမ်းအင်တို့အဲ့လိုမျိုးတွေကျွန်တော်များသဖြင့်ပူပေါင်းဆောင်ရွက်ပြီးတော့ဤနိုင်တာဝန်ခံတဲ့ကဏ္ဍတွေပေါ့နော်အဲ့ဒါမှလို့ကျွန်တော်တော်တော်ကြွဆန်းမှုရှိပါလား
2014ခုနှစ်တုန်းကလည်း BIMSTEC ညီလာခံတစ်ခုကိုမြန်မာနိုင်ငံကအင်ရှင်အဖြစ်လက်ခံကျင်းပခဲ့မှုပါတယ် BRICS နဲ့ BIMSTEC ပူးတွဲထိပ်သီးညီလာခံကိုထိပ်သီးမြန်မာခေါင်းဆောင်တူတက်ရောက်ခြင်းအတွက်အလားအလာကောင်းတွေမျှော်လင့်နိုင်တယ်လို့မြန်မာနိုင်ငံစစ်မှုကုန်သည်ကြီးများအသင်းချုပ် UMFCCI ဥက္ကဋ္ဌဦးဝင်းအောင်ကပြောပါတယ
်ဒါတွေကဟိုစီးပွားရေးအရာလဲဒီကမ္ဘာလုံးနဲ့ပူးပေါင်းဆောင်ရွက်ခြင်းအပြင်တော့စီးပွားရေးနယ်ပယ်ကျေပြန့်လာမယ်ဆိုတဲ့သဘောပဲတောင်းပါတယ်ခင်ဗျာဒါလည်း ဒီစုဖွဲ့ထားတဲ့ဒီစီးပွားရေးနိုင်ငံရေးစုဖွဲ့ထားတဲ့အဖွဲ့တွေဒါထိတွေ့တာကတော့တိုင်းပြည်အတွက်အကျိုးရှိမှာပါခဲ့။အိန္ဒိယနဲ့ဆိုလည်းကျွန်တော်တို့ဒါလုပ်ငန်းဆောင်မှုတွေအများကြီးရှိတာပဲ။ဘင်္ဂလားဒေ့ရှ်နဲ့ဆောင်မှုတွေရှိတာပဲ။နေဇာပေါ့အထူးသဖြင့်တော့နေဇာ water trade တွေရှိတယ်နော်။ဒါတွေအများကြီးတကယ်ပြည့်ပြည့်ဆောင်ရွက်လာနိုင်တဲ့နေသားတွေရှိပါတယ်။
ဘင်စတက်နိုင်ငံတွေကြားညီလာခံတွေကျင်းပလေးရှိပေမဲ့လက်တွေမှာမြန်မာနိုင်ငံအတွက်ထိရောက်တဲ့ရလတ်ကောင်းတွေခုထိမမြင်ရသေးဘူးလို့စီးပွားရေးလေလာသုံးသပ်သူဦးကင်မောင်ညိုဘောဂဗေဒကပြောပါတယ
်ကိုတိတလို့ကတော့ဘာမှထူးထူးခြားခြားမရှိဘူးဒါဖြစ်လို့လဲဆိုတော့အရှိတ်ဘက်ခြမ်းနဲ့နောက်ဘက်ခြမ်းမှာနောက်ဘက်ခြမ်းကဘင်္ဂလားဒေ့ရှ်အိန္ဒိယမြန်မာဆိုဘင်္ဂလားဒေ့ရှ်နဲ့လည်းဘာမှသိထူးထူးမရှိဘူးအိန္ဒိယနဲ့လည်းဘာမှသိမရှိဘူးသူတို့ကိုယ်တိုင်ကလည်းစိတ်ဝင်စားမှုနည်းတယ်လို့အဲ့ဒါလို့မှတ်မိတယ်
မြန်မာနိုင်ငံပါဝင်တဲ့ Bimstep အဖွဲ့ကို1998ခုနှစ်မှာစတင်ဖွဲ့စည်းခဲ့တာဖြစ်ပြီး BRIC အဖွဲ့ကိုတော့2009ခုနှစ်မှာစတင်ဖွဲ့စည်းခဲ့တာပါ BRIC အဖွဲ့ဝင်နိုင်ငံတွေဟာကမ္ဘာလူဦးရေရဲ့42ရာခိုင်နှုန်းရှိပြီးစီးပွားကုန်သွယ်မှုပမာဏဒေါ်လာ16 trillion ကျော်ရှိပါတယ် BRIC အဖွဲ့ဝင်နိုင်ငံတွေဟာတစ်ချိန်မှာခိုင်မာတဲ့ဘဏ္ဍာရေးအဖွဲ့အစည်းတစ်ခုထူထောင်ဖို့အတွက်ရည်မှန်းထားကြပါတယ်ခင်ဗျာ
ကိုညဝင်းအောင်တင်ဆက်ထားတာပါအခုတခါမှာတော့ထိုင်းနိုင်ငံရောက်ရွှေပြောင်းလူသမားတွေအကြောင်းနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုကြည့်အောင်ပါထိုင်းနိုင်ငံမှာအလုပ်လုပ်ကြရင်မတရားဖိနှိပ်ညှဉ်းပန်းခံခဲ့ရတဲ့သူတွေကိုကဲတရမှာဥဆောင်ပါဝင်ခဲ့တဲ့ထိုင်းနိုင်ငံရောက်ရွှေပြောင်းအလုပ်သမားကြီးလှုပ်ရှားသူဦးကျော်တောင်းကိုဂွန်ပြူလက်မှတ်ပေးအပ်ဖို့မြန်မာနိုင်ငံရဲတပ်ဖွဲ့ကဖိတ်ကြားလိုက်ပါတယ်လူကုန်ကူးခံရသူတွေ၊ကျွံပြူစေခိုင်းခံရသူတွေပါဝင်ဖိနှိပ်ခံရသူမြန်မာနိုင်ငံသားတွေလွတ်မြောက်ရေးကြိုးပမ်းပေးသူအဖြစ်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကိုမြန်မာနိုင်ငံလူကုန်ကူးမှုတားဆီးနှိမ်နည်းရေးတပ်ဖွဲ့ကဂုဏ်ပြုလက်မှတ်ချီးမြှင့်ပေးသွားမှာပါအပြည့်စုံကိုထိုင်းနိုင်ငံရောက်ထိုင်းနိုင်ငံအခြေဆိုင် VOA မြန်မာပိုင်းသတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံမှာလူကုန်ကူးသူတွေရဲ့တားကောင်ဖြစ်ခဲ့ရသူတွေအပါအဝင်ဖိနှိပ်မှုမျိုးစုံကိုခံခဲ့ကြရတဲ့မြန်မာနိုင်ငံသားတွေကိုကယ်တင်ရမှာဥဆောင်လှုပ်ရှားခဲ့သူတူဖြစ်အော်တိုဘာလ၁ရက်နေ့မှာကြက်ရောက်တဲ့52နှစ်မြောက်မြန်မာနိုင်ငံရဲတပ်ဖွဲ့နေ့မှာဂွန်ပြုလက်မှတ်ချီးမြှင့်ဖို့အတွက်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကိုဖိတ်ကြားခဲ့တာပါမြန်မာနဲ့ထိုင်းနိုင်ငံတွေကလူကုန်ကူးမှုတားဆီးနှိမ်နည်းရဲတပ်ဖွဲ့တွေနဲ့ပူးပေါင်းပြီးအဖိနှိပ်ခံမြန်မာနိုင်ငံသားတွေကိုကူညီနေတဲ့ဦးကျော်တောင်းကိုမြန်မာနိုင်ငံရဲတပ်ဖွဲ့ကဂုံပြုစုချင်းမြင့်လာဟာဒါပထမအဦးဆုံးလည်းဖြစ်ပါတယ်။ဦးကျော်တောင်းကတော့စုချင်းမြင့်ဖို့အတွက်ဖိတ်ခေါ်ချက်နဲ့ပတ်သက်ပြီးအခုလိုရှင်းပြခဲ့ပါတယ်
။ဟိုသူတို့ရေးထားတာကတော့ဟောပေါ့။ဟောမြန်မာနိုင်ငံရေးထုတ်ရဲ့ဂုံသူစာစုစည်းစိတ်ဆိုပြီးတော့ပြောတယ်။အဲကျွန်တော်ကြတော့ကျွန်တော်ဖိတ်ချက်မှာရေးထားတာကတော့အခက်နဲ့အတွင်းမှာဟိုကိုတောင်းဒီမှာနောက်ပြီးတော့ပြင်းနေအစားကထော်လို့လေစားရအဲဒီအလုပ်ရုံတွေမှာနောက်ပြီးတော့အော်ပြည်သူပြည်အောင်စားခံရတဲ့နေရာမျိုးတွေမှာပြီးတော့ဟိုငါးဖက်လေးတွေပေါ်မှာရောင်းစားခံနေရတဲ့မြန်မာနိုင်ငံသားတွေကိုကူညီပေးခဲ့တဲ့နေတဲ့အဖွဲ့အစည်းအော်ဝေမန်တောင်းပြရအောင်နေနဲ့ရွေးချယ်ရှိနေတာလို့ကြီးထားတဲ့ကြာသိတာမှာတော့
မြန်မာနိုင်ငံရဲတပ်ဖွဲ့နေမှာဂွန်ပြုလက်မှတ်ပေးဖို့အတွက်စီစဉ်ထားတဲ့အထဲမှာရဲတပ်ဖွဲ့နဲ့အတူပူးပေါင်းလှုပ်ဆောင်ခဲ့တဲ့မြို့ကင်းဆရာဝန်တွေတောင်ဝင်ထမ်းဆောင်ရင်ထိခိုက်ဒဏ်ရာရသူတွေကြာဆုံးခဲ့ရတဲ့ရဲတပ်ဖွဲ့ဝင်တွေအုပ်ချုပ်ရေးမှုတချို့လည်းပါဝင်มาဖြစ်ပါတယ်။ဦးကျော်တောင်းကတော့နိုင်ငံတကာမှာရဲတပ်ဖွဲ့ဝင်တွေအနေနဲ့လူလူခြေပြုတ်အဖွဲ့အစည်းတွေသတင်းသမားတွေနဲ့ပူးပေါင်းလှုပ်ဆောင်ခဲ့တဲ့တာဒကတွေရှိတဲ့အတွက်သူ့အနေနဲ့လည်းရဲတပ်ဖွဲ့အနေနဲ့လူလူခြေပြုတ်အဖွဲ့အစည်းတွေသတင်းသမားတွေနဲ့ပူးပေါင်းလှုပ်ဆောင်ဖို့အတွက်အကြံပြုလိုတယ်လို့ဆိုပါတယ်
။ကျွန်တော်တို့ဒီကြေညာဝူတဲ့မလေးရှားတို့ဟိုကျွန်တော် workshop တွေသွားဘူးတဲ့အထက်မှာဆိုတော့ဒီတဲ့အတိုင်းတော့အများကြီးပေါ့နော်။အဲ့ဒီမှာကျွန်တော်တို့ဒီရေတပ်ဖွဲ့ရဲ့လက်ပုံလုံးကြီးစိတ်ဝင်စားကြရတဲ့တခုကောင်းတာပါလဲဆိုတော့ရေတပ်ဖွဲ့နဲ့တပင်းသမားတွေရဲ့နောက်ပြီးတော့လူလူခြေပြုအဖွဲ့အစည်းတွေဟာလုံးဖို့ကန်တဲ့တွေလို့တယောက်နဲ့တယောက်အပြန်အလှန်အစီအမပြုကြတယ်လက်တွဲပြီးတော့လုပ်ကြတယ်ရေတပ်ဖွဲ့ရဲ့လည်းဒီမှုလုံးရက်တွေကိုတပင်းသမားတွေခေါ်ယူတာဖြစ်တယ်လေသူတို့လုံးရက်ကပေါ်လွှဲသွားပြီးဖြစ်တယ်လို့ရဲသမားတွေအနေနဲ့လည်းဒီလက်ဆက်တမကန်နဲ့ဖြစ်ရမှာကိုတင်ပြခွင့်ရတဲ့အတွက်ဟိုတရင်သမားတွေအတွက်ဒီဒီကြားတွေလည်းကျိုးရှိတယ်။ဒါကြောင့်လည်းကျွန်တော်လည်းရေတပ်ဖွဲ့ကြီးအလုပ်ရတာလည်းပေါ်လွင်ပြီးသားဖြစ်တာပေါ့နော်။ဒီဒီကြားတွေအတွက်ရောရေတပ်ဖွဲ့ကြီးအတွက်ပါအမှန်တကယ်အကြီးကြီးကြတဲ့လက်တွေးရမယ့်လူတွေအဖြစ်လက်ရှိမြန်မာနိုင်ငံရေတပ်ဖွဲ့ဟာမြင်ဖို့လိုတယ်လို့ပေါင်းစည်းဆက်ဆံပြီးတော့အတူတူ
တွေးလောက်ကြမှာသာလျင်တိုင်းပြည်ပဲကောင်းမယ်လို့ကျွန်တော်ဒီဘက်အတွက်ကြောင့်လည်းပြောပြချင်တာပဲ
ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဟာအဖွဲ့အစည်းတည်ထောင်ခဲ့တဲ့73နှစ်ကျော်ကာလအတွင်းမှာထိုင်းနိုင်ငံမှာရောက်ရှိနေတဲ့လူကုန်ကူးခံရတဲ့မြန်မာရွှေပြောင်းလူသမားတွေအပါအဝင်ဒုက္ခရောက်နေသူပေါင်း 8,000 လောက်ကိုကယ်ဆယ်နိုင်ခဲ့ပါတယ်ဒါအပြင်ထိုင်းနိုင်ငံတွင်မှလူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့တွေအပါအဝင်ထိုင်းအထူးစုံစမ်းရေးအဖွဲ့တွေနဲ့လည်းလူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုပူးပေါင်းလှုပ်ဆောင်ခဲ့သလိုပြီးခဲ့တဲ့2014ခုနှစ်ကဖြစ်ပွားခဲ့တဲ့ဗြိတိသျှနိုင်ငံသားနှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့လက်ကျောလူသတ်မှုနဲ့ပတ်သက်လို့လည်းတရားခဏအဖြစ်သေတံပေးခြင်းခံရတဲ့မြန်မာရွှေပြောင်းလူသမားလူငယ်နှစ်ဦးဘက်ကနေအကျိုးဆောင်ရှေ့နေအဖြစ်လိုက်ပါဆောင်ရွက်ပေးခဲ့ပြီးထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ယုံနဲ့လည်းပူးပေါင်းဆောင်ရွက်ခဲ့ပါတယ်ရှင်
မင်းအိမ်မှာတရင်ပေးပို့ထားတာပါခုဆက်ပြီးတော့အရှိတောင်အာရှကဇီကာပိုးအန္တရာယ်အကြောင်းကိုကြည့်အောင်ပါမိခင်ယောဂထိန်းချုပ်ရေးဌာန CDC ကဇီကာဗိုင်းရပ်စ်ကူးစက်ခံနိုင်တဲ့အန္တရာယ်ရှိတဲ့အတွက်နှိုးစော်ချက်ထုတ်ပြန်လိုက်တဲ့အရှိတောင်အာရှနိုင်ငံပေါင်း17နိုင်ငံမှာမြန်မာနိုင်ငံလည်းပါဝင်လာပါတယ်မြန်မာနိုင်ငံအနေနဲ့ချင်းမိုင်လိုနယ်စပ်ဒေသမျိုးမှာဇီကာဗိုင်းရပ်စ်ပိုးတွေ့ရှိဘူးတာကြောင့်နယ်စပ်ဖြတ်ကျော်သွားလာမှုတွေယောဂါပိုးတွေ့ရှိပြီးနိုင်ငံတွေကနေပြန်လာတဲ့သူတွေစီကကူးစက်နိုင်တဲ့အတွက်ဇီကာဗိုင်းရပ်စ်ကာကွယ်နှိမ်နှင်းရေးတွေကိုဦးစားပေးလုပ်နေတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောပါရယ်အပြည့်စုံကိုတော့ VOA သတင်းတော်ကိုကောင်းဆန်ဟင်းကသတင်းပေးပို့ထားတာကိုနားဆင်ပါရှင
်ဟုတ်ကဲ့ပါဇီကာယောဂါကူးစက်ခံနေရတဲ့အန္တရာယ်ရှိနေတဲ့အတွက်အမေရိကန်ယောဂါထိန်းချုပ်ရေးဌာန CDC ကနှိုးဆော်ချက်ထုတ်ပြန်လိုက်တဲ့အရှိတောင်အာရှနိုင်ငံ17နိုင်ငံအထက်မြန်မာနိုင်ငံပါဝင်လာပါတယ်ဇီကာဗိုင်းရပ်စ်ကူးစက်ခံရနိုင်တဲ့အလားအလာရှိတဲ့မြန်မာနိုင်ငံမှာခီးသွွားတဲ့အတွက်ဘယ်အတိုင်းတာအထိအန္တရာယ်ရှိနိုင်တယ်လဲဆိုတာမသိနိုင်ပေမဲ့လည်းယောဂါကူးစက်မှုအသစ်တွေဖြစ်ပေါ်နေတဲ့တခြားဒေသတွေထက်တော့လျှော့ပါနိုင်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါသေးတယ်မြန်မာအစိုးရရဲ့ပြည်သူ့ကျန်းမာရေးဦးစီးဌာနကတော့ယောဂါပိုးကာကွယ်နေနေရေးတွေကိုဦးစားပေးဆောင်ရွက်နေတယ်လို့ညွှန်ကြားရေးမှူးချုပ်ဒေါက်တာဆိုးလင်းကြီးကပြောပါတယ
် risk ကတော့ရှိပါတယ်ဘာလို့ဆိုတော့အခုကကျွန်တော်တို့ကဟို vector အချိန်နေတာပါနော်ဒီကျော်ကဘူတဲဆောင်နဲ့ချင်းရချီနေတယ်။နောက်ကျွန်တော်တို့နေဆက်မှာလည်းပဲခုနလိုကျွန်တော်တို့ချင်းမိုင်ဘက်မှာလည်းပဲဒီရောဂါပိုးကရှိတယ်ဆိုတော့ဒီ cross border တွေမှာလည်းပဲဟိုရောဂါပိုးဝင်ရောက်နိုင်တဲ့အနေအထားရှိတယ်။နောက် international flight တွေလည်းကျွန်တော်တို့ကပို့ပြီးတော့များလာတယ်။ affected countries ကနေတော့ပြန်လာတဲ့ဒီခီးသည်တွေလည်းပဲရှိနေတယ်ဆိုတော့ကျွန်တော်ဟို risk country အနေနဲ့ကတော့ရှိနေတယ်။ဒါကြောင့်လည်းပဲကျွန်တော်ကဒီဟာဇီကာဗိုင်းရပ်စ်ကကွယ်နှိမ်နေတယ်ကျွန်တော်ဦးစားပေးအနေနဲ့တောင်းရနေတာ။
ဇီကာဗိုင်းရပ်စ်ကူးစက်ခံရတဲ့အဓိကလက္ခဏာတွေဟာဖျားတာ၊အရေပြားမှာအနီးစပ်ထွက်တာ၊မျက်စိနာတာ၊ခေါင်းကိုက်တာ၊ကျွက်သားနဲ့အဆစ်တွေနာကျင်တာဖြစ်တဲ့ကြောင့်လည်းယောဂါဖြစ်ပွားပြီးနောက်ဆက်တွဲအဖြစ်ကိုယ်ဝန်ဆောင်မိခင်တွေဟာအုံနောက်သိငယ်တဲ့ကလေးငယ်တွေငွေဖွာလာနိုင်ကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကနေစင်တို့အစိုးရပိုင်သတင်းစာတွေကတစ်ဆင့်သတိပေးထုတ်ပြန်ထားပါတယ်။မြန်မာအစိုးရရဲ့ပြည်သူ့ကျန်းမာရေးဦးစီးဌာနကတော့မြန်မာနိုင်ငံရဲ့အင်းကြီးထိုင်းနိုင်ငံအပါအဝင်အရှိတောင်အာရှနိုင်ငံတချို့မှာဇီကာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုသတင်းတွေထွက်ပေါ်လာပြီးနောက်မှာပဲဇီကာဗိုင်းရပ်စ်ပိုးရှိတယ်လို့တင်ပြရှိသူ50ဦးကိုစစ်ဆေးခဲ့ပေမဲ့လည်းအခုချိန်ထိတော့ရောဂါပိုးရှိသူမတွေ့ရှိသေးဘူးလို့ဒေါက်တာဆိုးလင်းကြီးကပြောပါရယ
်။မွေးတဲ့ကလေးတွေမှာလည်းပဲဒီလိုဥကောင်းသေးတဲ့ကလေးတွေပါဒီမွေးလာခဲ့လို့ချင်းကျွန်တော်တို့ကြီးချက်ချင်းသတင်းပို့တယ်ပို့ပြီးတော့ဒီဟာကိုလည်းပဲကျွန်တော်တို့စစ်ဆေးတာပေါ့နော်အခုဆိုလို့ချင်းကျွန်တော်တို့ကဒီတန်ရလူနာ50လောက်တော့စစ်ပြီးသွားပြီလော်ရော့တဲ့ဒီတန်ရလူနာမရှိဘူး။
ဒါပေမဲ့လည်းအထူးရီယောဂါကုဆရာဝန်တဦးဖြစ်တဲ့ရန်ကုန်မြို့ကဒေါက်တာမြင့်ဦးကတော့မြန်မာနိုင်ငံအနေနဲ့ဇီကာယောဂါကာကွယ်ရေးအစီအမံတွေလှုပ်ဆောင်နေတာမှပေမဲ့လည်းလုံလုံလောက်လောက်တားဆီးနိုင်ဖို့ကတော့မလွယ်သေးဘူးလို့မြင်ပါတယ်
။ CDC ဆိုတာတကဘာလုံးနဲ့လည်းဆိုင်နေပါတော့။ယောဂါတားဆီးရေးနဲ့ကာကွယ်ရေးထိန်းသိမ်းရေးဗဟုသဌာနကိုအဲ့တော့ဗမာပြည်ကိုသူတို့အလတ်လုပ်ထားတယ်ပေါ့နော်။အဲ့တော့ဗမာပြည်မှာလုပ်နေကြတွေကတော့သူ့ရဲ့ဥစ္စာတနာနဲ့နိုင်တယ်လို့ကျွန်တော်လုပ်တာ။ထို့တဲ့အတွက်ကြောင့်တရားရုံးနှုံးပြီးတော့မကာကွယ်နိုင်ဘူးလို့တော့ကျွန်တော်ယူနေတယ်။
ချင်ကိုင်ရကအဓိကကူးစက်လေးရှိတဲ့ဇီကာဗိုင်းရပ်စ်အန္တရာယ်နဲ့ပတ်သက်ပြီးခရီးသွားတွေသတိထားဖို့အမေရိကန်ယောဂါထိန်းချုပ်ရေးဌာန CDC ကနှိုးဆော်ချက်ထုတ်ပြန်လိုက်တဲ့နိုင်ငံတွေထဲမှာတော့မြန်မာနိုင်ငံအပြင်ထိုင်း၊လာအို၊ကမ္ဘောဒီးယား၊အင်ဒိုနီးရှား၊မလေးရှား၊ဖိလစ်ပိုင်၊ဗရူနိုင်း၊ VN အရှေ့တီမောနဲ့တီမောတိုက်နိုင်ငံတွေပါဝင်ကြပါတယ်။အရှေ့တောင်အာရှနိုင်ငံတွေမှာဇီကာယောဂါဟာနှစ်ပေါင်းများစွာကတည်းကရှိနေခဲ့ပြီးနိုင်ငံတော်များများမှာမကြာခဏဖြစ်ပွားလေရှိတဲ့ကြောင်းလဲ CDC ကပြောပါတယ်။အရှိတောင်အာရှနိုင်ငံတော်တော်များများကဒေသခံတွေအနေနဲ့ယောဂါကူးစက်မှုတန်ခံနိုင်ရည်ရှိကောင်းရှိနိုင်ပေမဲ့နိုင်ငံသားကခရီးသွားတွေအနေနဲ့ယောဂါတန်ကိုခံနိုင်ရည်ရှိချင်မှရှိနိုင်တဲ့အတွက်သတိထားဖို့လိုတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်
။ကိုကောင်းဆန်ဟင်းသတင်းပေးပို့ထားတာပါ။ VOA ကနေတောက်ကြနေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2016ခုနှစ်စက်တင်ဘာလ30တောက်ကြနေညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြရတာပါအခုဆက်ပြီး10နာရီအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190ဒေါ်လာနဲ့တိုက်ရိုက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာဆိုရင်တော့
နည်းနည်းခံမှန်းလို့ရတယ်ဟီလီကလင်တန်ကတော့ဒီစကားစစ်ထိုးပွဲမှာတော့90ရှိတယ်ဘာလို့လဲဆိုကြည်တာနဲ့တစ်ဖက်ကိုကြည့်ရင်ဟီလီကလင်တန်က
အမေရိကန်ရွေးကောက်ပွဲတွေကိုအနီးကပ်စောင့်ကြည့်သူတော့ဖြူဖြူရဲ့ခုလိုပြောကြားချက်ကိုမြို့သမီးကဏ္ဍမှာပြည်စုံနားဆင်ကြရမှာပါ။ဒါပြင်သုတဆောင်တဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အရင်ဆုံးမြို့သမီးကဏ္ဍကိုနားဆင်ကြရအောင်ပါ။အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမဲ့ Democratic Party ကသမ္မတလောင်း Hillary Clinton နဲ့ Republican Party ကသမ္မတလောင်း Donald Trump တို့တင်းနာနေညကပွဲဥထွက်စကားစစ်ထိုးပွဲကျင်းပခဲ့ရမှာလူလူစစ်တမ်းတွေအရဆိုရင် Hillary Clinton ကအနိုင်ရတယ်လို့ကြည့်ရှုသူ62ရာခိုင်နှုန်းကယူဆကြပါတယ်။ Donald Trump အနိုင်ရတယ်လို့ယူဆကြသူတွေက23ရာခိုင်နှုန်းရှိပါတယ်။ဒီစကားစစ်ထိုးပွဲမှာ Hillary Clinton အနိုင်ရရှိစေတဲ့အဓိကချက်တွေကဘာတွေလဲဆိုတာကိုဒီတစ်ပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လှလှတန်းကတင်ဆက်ထားတာကိုနားဆင်ပါရှင်။'Cause it only serves to make me more determined to achieve my final goal.
Did anybody see that debate last night? One down, two to go.
ညကစကားစစ်ထိုးဘက်ကိုကြည့်ခဲ့ကြသလားပထမအကြော်တော့ပြီးသွားပြီနောက်နှစ်ကြော့ပဲကျန်တော့တယ်လို့ Democrat Party သမ္မတလောင်း Hillary Clinton ကတွင်းနာနေကသူရှင်ပြိုင်ပွဲ Republican Party သမ္မတလောင်း Donald Trump နဲ့ပွဲဥတွေစကားစစ်ထိုးပွဲအပြီးနောက်တနေ့ North Carolina ပြည်နယ်မှာမက်ဆွေလှုပ်ရှားစဉ်အခုလိုသူ့ကိုထောက်ခံသူတွေကိုပြောခဲ့တာဖြစ်ပါတယ်။စကားစစ်ထိုးပွဲတိုင်းမှာရှုံးသူနဲ့နိုင်သူရှိသမျှမို့ဒီပထမအကြော်စကားစစ်ထိုးပွဲအပြီးသတင်းမီဒီယာတွေကကောက်ခံတဲ့လူလူစစ်တမ်းအမြင်တွေရတော့ Hillary Clinton ကဒီပွဲမှာအနိုင်ရတယ်လို့ယူဆသူက62ရာခိုင်နှုန်းရှိပြီးDonald Trump ကအနိုင်ရတယ်လို့ယူဆသူတွေက28ရာခိုင်နှုန်းရှိတာဖြစ်ပါတယ်။ American သမ္မတရွေးကောက်ပွဲတွေကိုအနီးကစောင့်ကြည့်နေသူ Pennsylvania ပြည်နယ်ကသမိုင်းသူတေသည်ဒေါ်ဖြူဖြူရဲ့အမြင်ကိုမေးကြည့်ခဲ့ပါတယ်
။ကျမလည်းအဲ့ဒါကိုကြည့်ခဲ့တဲ့အတွက်ကျမအဆုံးနေမှာပဲကျမတဝက်လောက်ပင်လဲကျမနည်းနည်းခံမှန်းလို့ရတယ် Hillary Clinton ကတော့ဒီစကားစစ်ထိုးပွဲမှာတော့90ရှိတယ်ဆိုတော့ဘာလို့လဲဆိုကြည်တာနဲ့တစ်ဖက်ကိုကြည့်ရင် Hillary Clinton ကအချက်အလက်တွေเนาะအတိအကျသူကတေချာပြင်ဆင်ထားတဲ့ပုံပေါက်ပြီးတော့ဒေါ်နယ်ထရမ့်ကြီးကဘယ်လိုဖြစ်နေလဲဆိုရင်သူကပြင်ဆင်မှုမရှိသလိုဖြစ်တဲ့ပြင်မကဘူးဟီလီရီကလင်တန်ကလည်းသူ့ဘယ်လိုထုံးနေတာကိုသူဘယ်လိုပြန်ပြီးခုခံကာကွယ်ရမလဲအဲ့ဒါကိုပဲစိတ်ဆိုးပြီးတော့လုပ်နေတဲ့အတွက်သူ့ရဲ့အဓိကဖြစ်တဲ့သူ့ရဲ့ယက်တီချက်တွေသူ့အမြင်တွေကိုတိအကျသူမပြောနိုင်ဘူးသူကပြောတာသူကတမန်လောက်ပဲသူပြောတယ်အရင်မေးခွန်းထုတ်တဲ့လူကလည်းအသေးချာမေးတယ်နော်အသေးစိတ်ပြောပါအောင်ဘာညာဆိုအဲ့ဒါကိုသူမပြောနိုင်အဲ့ဒီလေကကျမထင်နေတယ်လေဟီလူရီကတော့အမှန်များများကြီးတော့ရလိမ့်မယ်သူကျမမှန်းလို့ရပါတယ်
အဲ့တော့စကားစစ်ထိုးပွဲလို့ဆိုတဲ့နေရာမှာပေါ့နော်တစ်ဖက်ကအပိုင်ချနိုင်တဲ့လူဒီပွဲကြည့်ပရိသတ်သဘောကျအောင်လုပ်နိုင်တဲ့အချက်တည်းကများတဲ့လူကတော့အနိုင်ရတာပေါ့နော်အဲ့ဒီကမှဒီစကားစစ်ထိုးပွဲမှာဟီလူရီကလင်တန်အနေနဲ့ဟိုဒေါ်ဖြူဖြူကအနိုင်ရတယ်လို့ယူဆတော့ဘယ်အချက်တည်းကHillary Clinton နဲ့ Donald Trump ကိုဒီအပိုင်ထိုးနှက်နိုင်ခဲ့တယ်လို့ထင်ပါလဲရှင
်။ဟုတ်ကဲ့အချက်တည်းရှိတယ်အချက်အပြင်တခုအရေးကြီးတာ TV ဖန်မြန်တယ်မှာအမေရိကန်နိုင်ငံကလူတွေတမ်းပေါင်းများစွာနေမှာတကဘာလုံးကတမ်းပေါင်းများစွာအကုန်လုံးကြည့်နေတာကြည့်နေတဲ့အခါမှာဆိုရင်ကိုယ့်ရဲ့အသွင်ပြင်ပေါ့လေယူလေသိမ်းမျက်နှာပေအသွင်ပြင်ကတမရတာဝန်ကိုထမ်းဆောင်ရမယ်လူအရေးအဲ့လိုမျိုးအသွင်ပြင်ဖြစ်ရမယ် ဲ့ဒါကိုကြည့်ချင်းအချင်းဟီလီလင်းတင်ကအေးအေးဆေးဆေးပဲ तू ပြောရမယ့်အချက်တွေကို तू ပြောတယ် तू ပြခြေပန်းတာလဲ तू ခြေပတယ်တစ်ဖက်သားပြောနေတဲ့ချက်မှခါမဝင်းဆက်ပြီးမပြောဘူးเนาะအဲ့လိုမျိုးโดนัลด์ทรัมป์อ่ะไอ้หลุมမျိုးမဟုတ်ပဲねဟိုရေတွေလဲခဏနှာတော့သူ့ပုံစံငူကလေဟိုလေဘယ်လိုခေါ်မလဲသမရဖြစ်လောက်တဲ့ပုံစံမဖြစ်ဘူးဆိုတော့အဲ့ဒါကိုကြည့်ချင်းအဖြစ်ဒါဘလူတွေရဲ့ပထမဆုံးပေါ့เนาะ first impression ပထမဆုံးမြင်လိုက်ရတဲ့အမြင်မှာအဲ့လိုမျိုးခံစားရတယ
်နယူးယောက်ပြည်နယ် Hofstra Tech တို့မှာကျင်းပခဲ့တဲ့စကားစစ်ထိုးပွဲမှာတင်တင်ကအသာရရတယ်လို့ယူဆနိုင်တဲ့အချက်တွေကဘာတွေပါလဲပထမကတော့
she doesn't have the look she doesn't have the stamina.
ဒေါ်နယ်ထရမ့်ကကလင်တန်ဟာသမရတ်ဦးဖြစ်လောက်တဲ့ရုပ်ရည်လည်းမရှိသလိုခန္ဓာရည်စွမ်းလည်းမရှိဘူးလို့ထောက်ပြခဲ့ပါတယ်။ဒါကိုကလင်တန်ချေပခဲ့တာကတော့
As soon as he travels to 112 countries and negotiates a peace deal, a ceasefire, a
ဒေါ်နယ်ထရမ့်ကကျမလို့နိုင်ငံပေါင်း112နိုင်ငံကိုခီးထွက်မယ်။ရင်းချမ်းရေးသဘောတူညီမှုရဖို့စစ်ဆန်ညှိနှိုင်းမယ်။အပြည့်အစာချုပ်ချုပ်ဆိုမယ်။အစိုးရနဲ့သဘောထားကွဲပြားလို့ဖန်ခံရသူတွေပြန်လို့ရေးတွေဆောင်ရွက်မယ်။ကမ္ဘာထွန်းနိုင်ငံတွေမှာအခွင့်အလမ်းသစ်တွေဖွင့်စေဖို့ဆောင်ရွက်ပေးမယ်။ဒါမှမဟုတ်လွတ်တော်ကော်မတီရှေ့မှောက်မှာ17နှစ်ကြာအောင်စစ်ဆေးခံမယ်။ဒါတွေကိုကျမလုပ်ခဲ့တယ်လို့သူလုပ်နိုင်တဲ့အခါကျမှခံနိုင်ရည်ရှိတယ်ဆိုတဲ့စကားမျိုးကျမကိုလာပြောသင့်ပါတယ်လို့ကလင်တန်ကတုံ့ပြန်ခဲ့တာဖြစ်ပါတယ်။ဒါအပြင်စကားစစ်ထိုးပွဲပြင်ဆင်မှုနဲ့ပတ်သက်လို့ Trump က
I've been all over the place. You decided to stay home and that's okay.
သူကတော့နေလေပြီးမက်စ်ဝဲလှူရှားနေတယ်။ Clinton ကတော့ခံအောင်ပြီးစကားစစ်ထိုးပွဲတွေပြင်ဆင်ခဲ့တယ်လို့ထောက်ပြခဲ့တဲ့အချက်နဲ့ပတ်သက်လို့လေ Clinton ကတုံ့ပြန်ခဲ့ပုံကိုလေပရိသတ်ကသဘောကျခဲ့ပါတယ
်။ And yes I did. And you know what else I prepared for? I prepared to be president.
ဟုတ်တယ်။ကျမစကားစစ်ထိုးပွဲတွေပြင်ဆင်ခဲ့တယ်ဒါရီမကဘူးကျမသမရဖြစ်ဖို့လေပြင်ဆင်ခဲ့တာဖြစ်တယ်လို့ကြက်ကြကြပြန်လဲခြေပခဲ့တာဖြစ်ပါတယ်။နောက်တစ်ချက်ကတော့ဒေါ်နယ်ထရမ့်က
I also have a much better temperament than she has.
သူအနေနဲ့သမရဖြစ်တိုက်တဲ့စိတ်ရှည်ပြီးရင့်ကျက်တဲ့အနေအထားမျိုးရှိတယ်လို့ပြောဆိုပြီးကလင်တန်ကတော့မရှိဘူးလို့ဝေဖန်ခဲ့မှာကလင်တန်ရဲ့တုံ့ပြန်မှုကတော့
The other day I saw Donald saying that there were some Iranian sailors on a ship in the waters off of Iran and
the nigga Donald ပြောခဲ့တာကျမကြားလိုက်ရပါတယ်။အီရန်ရေတပ်သားတို့ကအီရန်ရေပြင်ပိုင်နဲ့မှာအမေရိကန်သင်္ဘောသားတွေကိုလောင်ပြောင်နေတဲ့အကြောင်းသူကအမေရိကန်သင်္ဘောသားတွေကိုဟိုဘက်ကတခုလိုလောင်ပြောင်တာသူဒါဆိုရင်တော့ပြစ်ထည့်လိုက်မှာပဲ။အဲ့ဒီလိုဒါပြစ်ထည့်ရင်စစ်ဖြစ်မှာမို့ဒါဟာမှန်ကန်တဲ့ဆုံးဖြတ်မှုမျိုးမဟုတ်တလို့နိုင်ငံရဲ့စစ်သေးနာပတိချုပ်ဖြစ်နိုင်မယ့်ရင်ကျက်တဲ့စိတ်ဓာတ်မျိုးလည်းမဟုတ်ပါဘူးလို့ကလင်တန်ကဥမာပေးချီပခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲတိုင်းမှာအမျိုးသမီးတွေရဲ့ထောက်ခံမေးရရှိမှုကလည်းအရေးကြီးလာတာမို့သမ္မတလောင်းတဦးအနေနဲ့အမျိုးသမီးတွေကိုစော်ကားရရောက်တဲ့ပြောဆိုမှုတွေရှောင်ကျဉ်တင်လာလေဖြစ်ပါတယ်။နေပေါင်းများစွာတိုင်အောင်ပဲမဲစစ်ကြဝလာပြိုင်ပွဲတွေကိုတာဝန်ယူကျင်းပခဲ့တဲ့အင်ချာမီတထေးကြီးဒေါ်နယ်ထရမ့်အနေနဲ့အမျိုးသမီးတွေပေါ်နှိမ်ချပြောဆိုပြုလုပ်တာတွေလည်းရှိခဲ့ပါတယ်။ဒါကိုစကားစစ်ထိုးပွဲမှာ Hillary Clinton ထောက်ပြခဲ့တာကတော့
This is a man who has called women pigs, slobs and dogs and someone who has said pregnancy is an inconvenience to him.
Donald Trump မှာအမျိုးသမီးတွေကိုဝက်တွေ၊အပြင်းတွေ၊ခွေးတွေလို့ခေါ်ခဲ့သူပါ။ဒါအပြင်အမျိုးသမီးတွေကိုဝန်ဆောင်မှုဟာအလုရှင်တွေအတွက်အဆင်မပြေမှုတွေဖြစ်စေတယ်လို့လည်းသူကပြောခဲ့ပါတယ်။အမျိုးသမီးတွေဟာအမျိုးသားတွေနဲ့တန်းတူအလုပ်ကိုကောင်းကောင်းမလုပ်နိုင်ရင်လစာလဲတန်းတူခံစား권မရှိဘူးလို့သူကပြောခဲ့တာလည်းဖြစ်ပါတယ်။အဆိုးဆုံးကတော့မဲရွေးဝဲတစ်ခုမှာသူကအနိုင်ရခဲ့တဲ့မဲတူကိုဝက်နဲ့တူတယ်။နောက်အဲ့ဒီအမျိုးသမီးကတောင်အမေရိကကလာတဲ့အတွက်ကြောင့်လေအင်တန်ရှင်ရဲ့လုပ်တဲ့အမျိုးသမီးလို့သူကနာမည်တက်ခေါ်ခဲ့ပါတယ်။ဒေါ်နယ်ကြီးကျမပြောချင်တာကတော့အဲ့ဒီအမျိုးသမီးမှာနာမည်ရှိပါတယ်အလီရှာမချာဒိုပါသူကခုစအမေရိကန်နိုင်ငံသားဖြစ်ခံယူလိုက်ပြီးမှလောင်ကြီးစာကြီးသူကဒီဝိကောက်ပွဲမှာတော့မဲပေးမှာတော့တည်ကြပါတယ်လို့ကလင်တန်ကစကားစစ်ထိုးပွဲမှာထောက်ပြပြောကြားခဲ့ပါတယ်2016သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီသမ္မတလောင်းဟီလရီကလင်တန်ကအီးမေးအရှုပ်တော်ပုံကိစ္စကြောင့်မဲဆန္ဒရှင်တွေရဲ့ထောက်ခံမှုသူအပေါ်ယောနေခဲ့ပြီမဲ့လို့လေစကားစစ်ထိုးပွဲမှာကလင်တန်က
I made a mistake using a private
email ရှုပ်တော်ပုံကိစ္စကြောင့်သူ့ အနေနဲ့အမှားလုပ်ခဲ့တာကိုဝန်ခံခဲ့တဲ့အတွက်ကြောင့်လဲမဲဆန္ဒရှင်မြို့သမီးတချို့ရဲ့အမြင်ကသူ့အပေါ်ပြောင်းလဲစေခဲ့တာတွေ့ရပါတယ်။ဒါကြောင့်လဲအမေရိကန်နိုင်ငံသားတန်း80လောက်ကြီးရှိခဲ့တဲ့ဒီစကားစစ်ထိုးပွဲမှာဘယ်သူကိုမဲပေးရမလဲဆိုတာကိုမဆုံးဖြတ်ရသေးတဲ့အမျိုးသမီးတွေနဲ့28ရာခိုင်နှုန်းကစကားစစ်ထိုးပွဲကိုကြီးရှိခဲ့ပြီးတဲ့နောက်ထရန့်ဟာသူတို့ထင်ထားတာတဲ့ပိုဆိုးနေတယ်လို့ယူဆလာကြပြီးအမျိုးသမီး30ရာခိုင်နှုန်းကတော့ Hillary Clinton ပေါ်အကောင်းမြင်လာကြတယ်လို့ NBC News နဲ့ Sunny Money တို့ရဲ့စစ်တမ်းကောက်ခံချက်မှာတွေ့ရှိခဲ့ပါတယ်။ဒီပွဲမှာ Clinton ကအနိုင်ရပြီမဲ့လို့လေ Trump နဲ့ Clinton ကြား October 9ရက်နဲ့ October 19ရက်တို့မှာနောက်ထပ်နှစ်ကြိမ်စကားစစ်ထိုးပွဲကျင်းပဖို့ရှိတဲ့အတွက်ကြောင့်လေအခြေအနေကိုစောင့်ကြည့်ရအောင်မှာဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင်။
ဒေါ်လာသန်တင်ဆက်ထားတဲ့ပတ်စင်မျိုးသမီးကဏ္ဍကိုနားဆင်ခဲ့ကြရတာပါအခုတခါတူတဆုံတဲ့အမေရိကန်တခွင်စီစဉ်ကိုတင်ဆက်ပေးပါမယ်အမေရိကန်ပြည်အောင်စုနယူးယောက်နဲ့လော့စ်အန်ဂျလစ်မြို့တွေမှာမေထုံရာသီပွားရုပ်ရှင်ကိုယုံတင်ပြသနေပါတယ်ဒီရုပ်ရှင်မှာအဓိကဇက်ဆောင်တအူးအဖြစ်ပါဝင်တဲ့နယူးယောက်မြို့ကကိုအုတ်ကမင်းမောင်ကိုကိုအောင်အောင်ကဆက်သွယ်မေးမြန်းထားတာကိုနားဆင်ပါရှင်
တော်ဒီမကြခင်တော့ပဲပေါ့လေနယူးယောက်မြို့မှာကိုအုတ်ကမင်းမောင်ပါဝင်ပြီးတော့တရုတ်ဆောင်ထားတဲ့ဇလန်းကိုပေါ့ဒါပိတ်သက်တင်နဲ့ဟိုမိတ်ဆက်ပေးခဲ့တယ်တခါဒီကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မှာလည်းပဲသွားပြီးတော့ဒီဇလန်းကိုပြသခဲ့တယ်ဆိုပြီးကျွန်တော်တို့သိရပါတယ်ဆိုတော့အဲ့ဒီရုပ်ရှင်အကြောင်းအရင်ဆုံးစပြီးတော့ပြပြပေးပါလား
โอเคဇာကားနာမည်မေးထုတ်ညာဒီပါပါကျွန်တော်နဲ့အတူရင်းရင်းကြော်အင်းရဲ့သူနဲ့တရုတ်ဆောင်ပေါင်းများစွာတရုတ်ဆောင်ထားပါတယ်ဒါတွေဒါတော့ကိုညုံမင်းနဲ့မှာဒီဇာကားတော့မြန်မာပြည်မှာအရင်တော့မရှိခဲ့ဘူးရှိခဲ့ဘူးလေဆိုတာကလည်းဟိုဟာဟာသအနေနဲ့ရှိခဲ့တာများတယ်ဒီလိုမျိုးအတီကားမရှိသားမြန်မာနိုင်ငံပထမဆုံးဟိုမိုဆက်ရှူရောကားလို့ပြောရင်လည်းရပါတော့အဲ့ဒီအင်စစ်သူအကြောင်းရိုက်ပြတဲ့ဇာကားပ
ါအခုလောအမေရိကန်မှာလာပြီးတော့ပြသတဲ့အခါမှာဟိုအင်္ဂလိပ်စာတန်းထိုးနဲ့လည်းပြသတယ်ဆိုတော့ဒီရုပ်ရှင်နဲ့ပတ်သက်ပြီးတော့ဒါဟိုနိုင်ငံတကာဈေးကွက်အထည်ကိုထိုးဖောက်ဖို့အစီအစဉ်ရှိပါလားခင်ဗျ
ဒီဇာကားကဒီလိုနိုင်ငံသားမှာပြသဖို့ဆိုတော့သက်တိုက်ပြီးသိုးရယ်ပြီးတော့ဒီနယူးယောက်မှာပြရလဲနိုင်ငံသားလူတွေလာကြည့်ရင်မြန်မာတွေနဲ့လည်းအများကြီးတွေ့ခဲ့တယ်။နောက်ပြီးတော့တခြားဒီနိုင်ငံလူတွေလည်းဟိုအမေရိကန်တွေရောလူပေါင်းစုံမျိုးပေါင်းစုံပေါ့နော်စပယ်လစ်ရောလာကြည့်တာတွေ့ရ။လာကြည့်ပြီးတော့ကျွန်တော်လည်းတော့ကြည့်တဲ့အချိန်မှာလည်းတွေ့နှုတ်ဆက်ပြီးတော့သူတို့ပြန် feedback လေးလည်းနားထောင်ပြီးကြိုရိုက်ခဲ့အဲ့ဒီဟာလေးပေါ့။နောက် အဲ့ဒီမှာလည်းလို့ပဲဟိုဟာတချို့ဒီနိုင်ငံလူတွေလာကြည့်ပါဒီလူမျိုးထိုးတဲ့စက်တိုင်ကိုထိုးတဲ့အတွက်နိုင်ငံတကာအနေနဲ့ဒီမှာစကားဟိုလေသူတို့အနေနဲ့ကြည့်ဘူးတွေ့ကြုံဘူးတော့ပါเนาะဘာရှိသေးကောင်းပါလဲနောက်ထပ်လေဒီလိုကားမျိုးတွေအများကြီးထွက်လာမယ်လို့လည်းကျွန်တော်မျှော်လင့်ပါတယ
်ဟုတ်ကဲ့ဟိုဇလန်းအကြောင်းလေးကိုရောနည်းနည်းအချင်းချုပ်လေးပြောပြပေးပါလား
အေးရောဂျာလီနီရောဟိုဟာသူ့လိုမျိုးကြောင်းမှသူနေနဲ့တိုက်မိသွားကြတယ်တဲ့ဒီတိုင်ရောတင်ဖြစ်သွားကြတယ်နောက်ပြီးကြចောင်းပြီးသွားတော့အဲ့ဒီတဲ့တယောက်ကမိဘပေးသားတွေနဲ့ယူလိုက်ရတယ်ဒါပေမဲ့သူအဲ့ဘူကမှမပြောသူတကယ်ချစ်တာအဲ့ကောင်လေးကိုတိတ်အဲဒါပေမဲ့မင်းသမီးရောမသိဘူးနော်မင်းသမီးပြန်နောက်ကျတော့ချိန်ကျတော့သူတန်မြေရရှိလာပြီးသွားတယ်ဇလန်းအဲ့လိုမျိုးပေါ့ဟုတ
်ကိုအုတ်ကမင်းမောင်ရဲ့ဇလန်းကိုလာကြည့်တဲ့မြန်မာပေးသက်တွေရှိရတော့ဘယ်လိုတုံ့ပြန်တယ်ကြားပါလဲ
အဲလက်တော်လောနယူးယောက်နဲ့အဲ့ဒီမှာလာကြည့်ရင်မှကျတော့ဒီမှာနေတဲ့လူတွေကျတော့ဟိုဟာအမြင်တွေကတော့အမှန်တိုင်းပြောရင်တော့အမှန်တိုင်းပြောရင်တော့မြင်ချင်နေပြီးတော့လူတွေပေါ့နော်သူတို့လက်ခံနေဒီလိုမျိုးဒီလိုမျိုးလေသူတော့ပတ်ဝန်းကျင်မှာနေတဲ့လူကတွေ့နေရအောင်ဒီလိုစိန်သူဟိုချစ်သူတွေကေရီလက်စီယန်ဆိုတာဒီနိုင်ငံတော်တော်အဆမ်းမဟုတ်ဒီနိုင်ငံမှာလဲလူသားအလုံးကိုရက်တည်ပေးတဲ့ human right တွေရှိတယ်ဆိုတော့ဒါဒီအဆမ်းမဟုတ်တယ်ဆိုတော့သူတို့လက်ခံတယ်မြန်မာပြည်အနေနဲ့လည်းဒီမျိုးဖြစ်နေပါဘောအဲ့တော့လာကြည့်ရလူရတော့တိုက်ကြတယ်။ဇလန်ကဟိုဟာစက်သိန်းမှလည်း twist လေးပါတယ်။စကားလုံးနဲ့ twist လေးပါသူတို့အနေနဲ့လည်းမမျောလင့်ထားတဲ့ဇလန်ပေါ့နော်။အဲ့လိုဖြစ်သွားတော့အဲ့တော့လည်းတော်တော်လေး 95% လောက်ကတော့ positive ဘက်ကနေ feedback ကျန်ကြရပါတယ
်။ဆိုတော့ဒီရုပ်ရှင်ဇလန်ကိုအခုဒါအမေရိကန်မှာလာပြရတယ်ဆိုတော့ဟိုတခြားဒီနယူးယောက်နဲ့ဒီလော့စ်အန်ဂျလိစ်အပြင်တခြားဘယ်မြို့တွေမှာရောပြဖို့အစီအစဉ်ရှိပါလဲ
။အာ
USA မှာတော့ဒီအိမ်မျိုးပဲလို့ပြောပါတယ်ဟိုဟာမြန်မာအရှေ့ဘက်မှာတော့ကမ္ဘောဒီးယားမှာပြဖို့ထင်ကြတယ်လေအဲ့ဒါပြောတယ်နောက်စင်ကာပူနဲ့ထိုင်းကတော့သူတို့ try နေလို့ကြားတယ်သိချာတော့မသိသေးဘူးပေါ့ဒါပေမဲ့သူကြေကြရင်တော့ပြင်ရမှာပါ
ဒီမေထုံရာဒီပွားဇလန်ရဲ့ခုနဲ့ပတ်သက်ပြီးတော့ကိုဥက္ကမင်းမောင်ရဲ့အတွေ့အကြုံလေးလေးနည်းနည်းပြန်ပြီးတော့မျှပေးပါအောင
်ဒီစကားကကျွန်တော်အသိပညာလောကမှာမရိုက်တာရှင်းနှစ်ရှိသွားပြီပေါ့အဲ့ကျွန်တော်ငွေတော့တိကျဆောင်လုပ်ခဲ့စကားလေး30ကျော်ပဲရိုက်ခဲ့အဲ့ပြီးတော့အသိပညာလုပ်တွေနားပြီးတော့ကျွန်တော်အမေရိကန်မှာကျောင်းလာတက်ကျောင်းလာတဲ့ဒီမှာဆက်နေဖြစ်သွားပေါ့အဲ့ဒီကနေမှဒီစကားကျွန်တော်ဒီရလောကလေးကိုယ်တော့ပါရှင်းနေနေမှပြန်ရဖြစ်တဲ့ပထမဆုံးစကားပေါ့အဲ့ဒီကဝေဖန်တယ်လည်းအများကြီးကြုံခဲ့ရတယ်ဟိုအတိုက်ခိုက်တွေကိုအပြည့်အစုံမျိုးမောင်းဆုံးကြုံခဲ့ရတယ်ဟိုဆက်ခဲရတော့ရိုက်ကူးရေးပိုင်းမှာတော့သူတွေတူတူရောမရှိခဲ့ဘူးကိုညုံမင်းကအရန်တက်တယ်အဲ့ဒီတော့အရန်လောက်ရတယ်ဒါပေမဲ့သူစကားကရိုက်ရင်လည်းအရန်ရှည်တော့တချို့ကပြက်လိုက်တာလည်းပါတယ်ကိုယ်ကအတင်းရိုက်တော့သူကပြောဟိုအခန်းလေးဟိုတချို့အခန်းလေးရှော့သွားလည်းရှိတယ်ဆိုတော့အဲ့လေးတော့ပြင်ပြီးတော့နည်းနည်းတော့ဟိုဟိုအတိခန်းလေးမပါလာဘူးဟိုခန်းလေးမပါလာဘူးလို့တွေ့ရတယ်ဒါပေမဲ့ဟိုဒါပေမဲ့လည်းဒါဒါတာအနေနဲ့ဒီလိုလေးလောက်ခဲ့တာဟိုအစလန်ဟို PPTV ဝင်တဲ့တိတိလေးလေးဖြစ်သွားလို့ဆိုတော့ဟိုကကောင်းပါတယ
်ဟိုအခုလိုမျိုးပေါ့လေဒါဟိုနှစ်တည်းအကြာကြီးနေပြီးတော့မှတခါရုပ်ရှင်လောကရဲ့အမှုပညာလောကရဲ့ကိုပြောင်းဝင်လာတယ်ဆိုတော့ဟိုပြောင်းဝင်လာတဲ့ရုပ်ရှင်ဇလန်ကိုစရိုက်တဲ့အခါမှာလည်းပဲအခုလိုဝေဖန်မှုတွေနဲ့ရင်ဆိုင်ရတယ်ပေါ့လေဆိုတော့ဟိုနောက်ထပ်ကောပေါ့လေအခုလိုဝေဖန်ခံရနိုင်လောက်တဲ့ရုပ်ရှင်ဇလန်မျိုးတွေရိုက်ကူးရမယ်ဆိုရင်ရောလက်ခံပြီးတော့ရိုက်ကူးပေးသွားဖို့အခြေစဉ်ရှိပါလား
နောက်ထပ်လာမယ့်ဇလန်ကဒီလိုလူကြီးအပေါ်အကျိုးပြုမယ် positive ဘက်ကအကျိုးပြုတဲ့ဇလန်မျိုးဆိုရင်ကိုယ်ပန်းလာတော့နေရာအိမ်မှာရှိနေပါပါပဲဒီလိုလူမျိုးတွေရတယ်တက္ကပါလုံးမှာရှိတယ်မြန်မာပြည်မှာလည်းရှိတယ်အဲ့တော့ဒီအပြင်မှာဒီလိုဂေးတွေတော့မဟုတ်တခြားdifficulty ဖြစ်ဖြစ်ဘယ်လိုပဲဖြစ်ဖြစ်ရဲ့ဟိုအဲ့လိုလူတွေကိုစားပြီးရိုင်းမဲ့ဆန်းဆန်းမျိုးဒါမှမဟုတ်ဆန်းဆန်းဆန်းမဲ့ဆိုတော့ကျွန်တော်ရိုက်ဖြစ်မှာပါဟိုကပြောရလူကတော့ပြောနေမှာပဲပေါ့ဒါပေမဲ့ count positive ဘက်ကနေအကျိုးတရားမှု consequence များမယ်ဆိုတော့ကျွန်တော်ကတော့ကျေးဇူးပါပါကျွန်တော်အလိုမျိုးဟိုအစိုးဝေဖန်လာပြီးတော့တိတ်ကယူမဆိုင်တော့
ကိုကမင်းမောင်ကအခုဒါအမေရိကမှာပဲနေတာဆိုတော့ဥမာဟိုမြန်မာပြည်ကိုဘယ်တော့လောက်ပြန်သွားပြီးတော့ဒီအနုပညာလုပ်ငန်းတွေလုပ်ဖို့အစီအစဉ်ရှိသေးလဲ
အော်ကျွန်တော်အောက်တိုဘာလ9ရက်နေ့ပြန်မယ်အာ9ရက်နေ့ပြန်ပြီးတော့ဟိုမှာဒီစကားကဒီမှာမပြသေးဘူးဆိုတော့အဲ့ကျွန်တော်ပြန်တဲ့ချိန်တော့အောက်တိုဘာလတည်းကိုရုံတင်မယ်လို့ပြောတယ်အဲ့ကြတော့ပြည်သက်တွေနဲ့တွေ့ဖို့ရှိပါတယ်အမ်ပြီးသွားရင်ကျွန်တော်ရဲ့တကူအော်ဗန်ထုတ်ဖို့ရှိတယ်။နောက်ပြီးတော့နိုဝင်ဘာမှာကျွန်တော် Mr. Tourism World 2016ပြန်ပွဲကိုမြန်မာပူစားကြည့်ပြီးတော့တော့ပြန်ဖို့ရှိတယ်။အဲ့ဒါပြီးသွားရင်ဒီဇင်ဘာပြည့်ဇန်နဝါရီလောက်တော့ဒီခဏပြန်လာမယ်လို့ထပ်မံထားပါတယ
်။ဟုတ်ကဲ့ဆိုတော့ဟိုအမေရိကမှာနေတဲ့ဒါသူအမှုပညာလောကရုပ်ရှင်သရုပ်ဆောင်တဦးအနေနဲ့ပေါ့လေ။ဆိုတော့ဒါတစ်ဖက်ကလည်းပဲကိုကဟိုမြန်မာတယောက်ဖြစ်တဲ့အခါကျတော့ဒါမြန်မာနဲ့ပတ်သက်တဲ့ဒီအမှုပညာဖန်တီးမှုတွေရုပ်ရှင်ဇာတ်လမ်းတွေကိုလက်ခံရဲကူးတဲ့အခါမှာဘလို့အခက်အခဲတွေတွေ့ရလဲခင်ဗျ။ဟ
ုတ်အဲ့ဒါအခက်အခဲတော့ရှိတယ်။ဒီအမှုပညာလောက်ကပြန်လုပ်ပြီဆိုတော့မြန်မာပြည်မှာအများထဲရှိနေမှာပို့အဆင်ပြေမှာ။ဒါပေမဲ့ကျွန်တော်ကလည်းခြေနေအကြောင်းအကျောင်းညောင်းတော့ကိုရွေးချယ်ထားတဲ့ဟို career line ချောင်းညောင်းတော့ဟိုကနှစ်ဖက်လုံးတော့ balance ဖြစ်နေတော့အဲ့လိုပဲသွားလိုက်ကြံလိုက်ကတော့ဖြစ်နေတာပေါ့။အဲ့ဒီအတွက်လည်းအခွင့်အရေးတွေဆုံးရှုံးတာတော့အများကြီးပဲ။ဟိုလက်စုပ်ဆုံးရှုံးရတော့အဲ့ဘယ်တနိုင်လဲပေါ့နော်ဒါပေမဲ့ဖြည်းဖြည်းချင်းတော့ကိုသွားခြင်းနဲ့ဘန်းနိုင်တော့တစ်ဆင့်ချင်းတော့သွားလိုက်ရပါပဲနောက်ဖက်လုံးမှအဆင်ပြေအောင်ပေါ့
သူတို့ဆောင်တဲ့အမေရိကန်တခွေစီစဉ်ကိုနားဆင်ခဲ့ကြတာပါအခုတခါဒီတစ်ပတ်စနေနေ့ည9နာရီဓာတ်ရက်လေးလိုက်စီစဉ်မှာဘာတွေဆွေးနွေးမလဲဆိုတာကြည့်ရအောင်ပါ
ဤပါကိုရောက်ရှိနေကြတဲ့မြန်မာအများစုအနေနဲ့မြန်မာပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာကြွချင်ရာကဏ္ဍအသီးသီးကနေတတတအားပါဝင်အားဖြည့်ပေးကျင်ကြတဲ့ဆန္ဒရှိကြမှာပါအခုမြန်မာပြည်ကိုပြန်ပြီးဗန်လုပ်ငန်းပညာရေးလယ်သမားရေးနဲ့ဤပညာစတဲ့နယ်ပယ်တွေမှာထဲထဲဝင်ဝင်ဆောင်ရွက်နေကြတဲ့ပြည်တော်ပြန်တွေကိုလုပ်ငန်းဝင်တွေမှာအဆင်ပြေကြပါရဲ့လားပြည်ပရဲ့ကြွချင်ပညာရှင်တွေကိုမြန်မာပြည်ကိုပြန်လာဖို့တင့်မတင့်အကြံပေးလိုပါသလားဒါရီနဲ့ပတ်သက်ပြီးတော့ဒီတစ်ပတ်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။သောတာရှင်တို့အနေနဲ့ပ ါဝင်ဆွေးနွေးမေးမြန်းခြင်းကြရဲဆိုရင်တော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကို VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့တယ်လီဖုန်းနံပါတ် 1-232-382-555 ကိုဆက်သွယ်ပြီးကြိုတင်အကြောင်းကြားထားနိုင်ကြပါတယ်
တော်တာရှင်တွေအနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်မီအချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံဖိတ်ခေါ်လိုက်ပါတယ်ရှင်။ခုတစ်ခါမှာတော့ဒေါခင်မြင့်သက်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြအောင်ပါရှင်။
တဘာဝပတ်ဝန်းကျင်ကာကွယ်စောင့်ရှောက်ရေးမှာအရေးပါတဲ့အမိုက်စွန့်ပြစ်မှုနဲ့ပတ်သက်ပြီးတဘာဝဝန်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်ရေးကြီးကပြောပြပေးမှာပ
ါ။မာဘီယာခုတိကတော့ဒီ solid waste နဲ့ပတ်သက်တဲ့အဆိုင်ခဲစွန့်ပြစ်မှုတွေပိုင်းကရေရှည်စီမံကိန်းတွေချပြီးလုပ်ရမယ့်ကိစ္စတွေလေ။ချက်ချင်းမရအောင်အဲ့တော့အဲ့ဒီအစားဟာနှစ်ပေါင်းများစွာကဒါတွေကိုတိတိချာချာစီမံကိန်းချပြီးမလုပ်ခဲ့လို့ပေါ့နော်ဒါတွေကဖြစ်လာတာနောက်ပြီးတော့တို့ကမှအတိအကျဆိုရင်လူဦးရေဘယ်လောက်ရှိတယ်လဲတယောက်ကဘယ်လောက်ထွက်မလဲဘယ်လိုသိမ်းမလဲဘယ်လိုအစီအစဉ်ရှိမလဲဆိုတာကိုဒီဇိုင်းမမမလုပ်ခဲ့တဲ့ခါကျတော့အခုချိန်မှာအကုန်လုံးကတစ်ကုန်တာပေါ့နော်ဒါပေမဲ့အခုကောင်းတဲ့အချက်ကတော့အခုရန်ကုန်ကလိုက်ပြီးတော့အခုရှင်းနေပြီဒါအမှန်တန်ကောင်းတဲ့ဖြစ်တယ်ဒါပေမဲ့လို့ရှင်အောင်မြင်မှုကလူဓာရီကပစ္စည်းအနည်းပညာရင်းတကလေးပညာပေးပြည်သူပါဝင်မှုအဲ့ဒါကြီးပေါ့နော်အခုလို့တယ်
အခုမြန်မာနိုင်ငံမှာဆိုလို့ရှိရင်ပြုပြင်ပြောင်းလဲမှုတွေအများကြီးလုပ်နေပါတော့။အများကြီးလုပ်နေတဲ့အထက်အခုရန်ကုန်မြို့မှာတွေ့လာတာဒီနောက်ဖေးလမ်းကြားတွေမှာသူတို့အမှိုက်တွေတိတ်နေ။အခုဆိုရင်ရှမ်းတန်နေပြီးတော့အမှိုက်ဖြစ်လို့ရှိရင်အေးအေးယူမယ်လို့ပါတော့နဲ့ရန်ကုန်မြို့ရဲ့တန့်ရှင်းရေးအတွက်ကိုသူတို့ဦးစားပေးပြီးလုပ်လာတာတွေ့ရပါတယ်။ဆိုတော့အဲ့ဒီနေရာမှာဆိုအမှိုက်နဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးဘာလို့အမျိုးအစားတွေခွဲထားတယ်အမှိုက်ဆိုတာဘာလဲဆိုတာစပြီးပြောပြပေးပါ
ဟုတ်ကဲ့အမိုက်ဆိုတာကတော့လူတွေအဖို့အတုံးမဝင်တဲ့ဟာတွေကအမိုက်ဖြစ်သွားပါတယ်ဘာလို့လဲဆိုတော့ဒါတွေကိုစွန့်ပြရမယ်ပေါ့နော်အိမ်မှာဆိုရင်ထွက်လာနိုင်တဲ့အမိုက်တွေကဘာရှိတယ်လဲဆိုရင်အစာအတော့ကျန်တဲ့ဟာတွေစက်ကူတွေထွက်လာမယ်အဝင်းနဲ့ပတ်သက်တာတွေနောက်ပြီးတော့တရင်နဲ့လှုပ်ထားတဲ့အတုံးဆောင်တွေတကယ်လို့ခြံဝင်းရှိမယ်ဆိုလို့ရှိရင်ခြံဝင်းကနေပြီးတော့ထွက်လာတဲ့အမိုက်တွေရှိတယ်သုံးထားတဲ့တသားတွေရှိတယ်တိုင်းစားရှိတယ်နောက်ပြီးတော့ဖန်အတုံးနဲ့ဖန်ခွက်ရှိမယ်ဖန်ခွက်ကွဲတာတွေရှိမယ်နောက်တံဖြူနဲ့လှုပ်ထားတဲ့ဘူးတွေတန်နဲ့လှုပ်ထားတဲ့ပိုးအဟောင်းတို့ချာဘက်ထရီနဲ့လှုပ်ထားတဲ့ခွက်တွေပြင်ထားတဲ့ဆိုပိုက်ကစတိုးစတွေပဲရှိနေတယ်နောက်ပြားတွေပေါ့နော်ဒါပြားလည်းအမိုက်ပဲမိဖို့ကထွက်လာမယ်ပြားတွေလမ်းပေါ်မှာဆိုလဲကြာနေမဲ့တိရွက်တွေရှိတယ်နောက်ပြီးအထူးအမိုက်တွေလည်းရှိနေတယ်အထူးအမိုက်တွေဆိုတော့ဝင်ကျဲတဲ့အမိုက်တွေလေးတဲ့အမိုက်တွေဥပမာဆိုလို့ရှိရင်အင်တန်ပရိဘောဂါတွေပါညာတွေပေါ့နော်တခါလူတွေကသုံးကြတဲ့ electronic ကိရိယာတွေရှိရဲ့အမှတ်တယ်လီဖုန်းကအစကွန်ပျူတာကွန်ပျူတာရဲ့ monitor နောက်ပြီးတော့ကားမှာလုပ်တဲ့ဘက်ထရီတွေလက်ကင်ဖုန်းထဲမှာထည့်ထားတဲ့ဘက်ထရီတွေနောက်ပြီးတော့စီးတွေစီးကအမျိုးမျိုးအိမ်မှာရှိရဲ့စားသုံးတဲ့မလိုတော့တဲ့စီးတွေလည်းရှိတယ်ကားဆက်စီလည်းရှိတယ်မလိုအပ်တဲ့တာယာတွေပဲပေါ့နော်အဲ့ဒါတွေကဝင်ကျဲတဲ့ဟာတွေခေါ်မှာပေါ့အိမ်တိုင်းမှာဆိုလို့ရှိရင်ဓာတုပစ္စည်းတွေအများကြီးသုံးနေတာတွေရှိတယ်ဥပမာကြွက်သက်ဆေးရအစသုံးတဲ့ဖြန်းတဲ့ဓာတုပစ္စည်းတွေရှိမယ်အဲ့ဒါကိုအိမ်ကထွက်လာတဲ့အန္တရာယ်ရှိတဲ့အမိုက်တွေလို့ခေါ်မှာပေါ့နော်အဲ့ဒါတွေရှိတယ်ဒါအိမ်နဲ့ပတ်သက်တဲ့အမိုက်တွေပေါ့နော်စီးပွားရေးလုပ်ငန်းတွေထွက်လာတဲ့အမိုက်တွေလည်းရှိတယ်ဥပမာဆိုရစေနောက်စတိုးဆိုင်စားတောက်ဆိုင်နောက်ပြီးတော့ရုံးနေရတဲ့အမိုက်တွေထွက်နိုင်တဲ့ဟိုတယ်တွေသူတို့လည်းစကူကိုပလတ်စတစ်တို့နော်အဲ့ဒါမျိုးခုနပြောတဲ့ဟာတွေအခုထွက်လာနိုင်တာပဲအကြောင်းနေစီယူနေထောင်းနေနော်အစိုးရပတ်သက်တဌာနတွေခုထွက်နိုင်နိုင်တယ်ဆောက်လို့ရေလုပ်ငန်းတွေကလည်းတစ်သားတွေတန်ချောင်းတွေမလိုတဲ့ concrete တွေထွက်လာမယ်အဲ့ဒါလည်းအမိုက်တွေညစ်ပတ်တဲ့နော်ဖုံနေပါတယ်ဒါလည်းအမိုက်တွေပဲကျွန်တော်တို့ဒီမှာဆိုဖီးယားတွေပဲသွားမယ်ဆိုရင်ဘီယားမှာဆွန့်ပြစ်ထားတဲ့အမိုက်တွေအများကြီးရှိတယ်အမိုက်ကတော့အများကြီးကျဲပြန့်နေတန့်စင်တဲ့နေရာတွေပြထွက်လာတဲ့အမိုက်တွေဥမာရေပဲဖြစ်မင်းလာပဲဖြစ်တန့်စင်မယ်ဆိုသူတို့ကတန့်စင်ပြီးလို့ရှိရင်နောက်ဆုံးမှကျန်တဲ့အခဲလေးတွေပဲရှိတယ်နောက်ပြီးတော့ layer နဲ့ပတ်သက်တဲ့ဖြစ်လာမယ့်အမိုက်တွေအမျိုးမျိုးရှိပါတယ်အဲ့တော့အဓိကကတော့အမိုက်ဆိုတဲ့သဘောကတော့မလိုအပ်လို့ဆွန့်ပြစ်တာအမိုက်လို့ခေါ်မယ်အမိုက်မှာနှစ်မျိုးရှိတယ်အဆိုင်ခဲအတွင်းလည်းရှိတယ်အရေအတွင်းလည်းရှိတယ်
အမိုက်ကမျိုးစုံရှိရပါတော့အိမ်ထဲမှာဒီလူနေအိမ်ကနေထွက်လာတဲ့အမိုက်ကိုအဓိကထားပြီးပြောအောင်ဆိုတော့ဒီလူနေအိမ်ဒီမှာရှိတဲ့အမိုက်မှာဆိုလို့ရှင်အဓိကဒီအမိုက်တွေကိုထိမ့်ချုပ်နိုင်တဲ့နည်းပေါ့နော်အိမ်တောင်စုတစုကနေပြီးတော့ဒီအမိုက်ကိုဝင်သိမ့်မကျဲအောင်ဘာလုပ်ပေးနိုင်ပါလဲ
အိမ်တော်နေအနေနဲ့ဆိုရင်ပထမဆုံးကအမိုက်အတွက်ကအဓိကကတော့အမိုက်ကိုမဖြစ်နိုင်အောင်ဖြစ်မယ်ဆိုလို့ရှင်လည်းနည်းအောင်ပေါ့ကိုနီးကိုဟန်နဲ့နည်းအောင်လုပ်နိုင်မယ်ဆိုရင်ကောင်းပါတယ်
အိမ်တောင်ဒီကနေပြီးတော့တနိုင်တပိုင်းဘလို့ short ချပြနိုင်ပါလဲ
တနိုင်တပိုင်း short ချဖို့ဆိုရင်ပထမဆုံးကအတုံး short ရပါမယ်ပစ္စည်းတစ်ခုကိုအဝယ် short ရပါမယ်ပစ္စည်းတွေများလာရင်ပစ္စည်းကမလိုဘူးဆိုလို့ရှိရင်အမှိုက်ဖြစ်မယ်အဲ့တော့ပစ္စည်းတစ်ခုကိုမဝယ်ခင်မှာဆိုရင်ဒီပစ္စည်းကိုတကယ်လို့သလားလုံးမဝယ်ပါမယ်လ လုံးလုံးဝယ်ရမယ်ဆိုလို့ရှိရင်လည်းအများကြီးမဝယ်ရပါဘူး။နည်းနည်းလျှော့ရပါမယ်။နောက်ပြီးတော့ရှိပြီးသားပစ္စည်းတွေကိုလည်းပို့ပြီးတော့တွန်းတွန်းကျကျသုံးရပါမယ်။ဥပမာလက်ကင်ဖုန်းတွေဆိုပါတော့ဟန်ဖုန်းတွေအစ်စ်ပေါ်တိုင်းဝယ်မယ်ဆိုလို့ရှိရင်ဖုန်းတွေကိုဆုံးပြရတာတွေကပုံလာမှာဖြစ်ပါတယ်။အဲ့တော့ပြက်တည်ထိသုံးနိုင်တဲ့မြတ်သုံးဖို့လိုပါတယ်။နောက်တစ်ချက်ကလည်းပြန်လဲပြီးတော့အသုံးပြုရမယ်။နောက်တစ်ခုကလည်းမြေဆွေးတွေပဲဖြစ်သွားနိုင်အောင်လုပ်တယ်။မိဘမှာဆိုလို့ရှိရင်စားထားတဲ့အစားတွေနဲ့မိဘကဟင်းသီးဟိရွက်တွေလှိချွတ်တဲ့ဟာတွေကိုတတ်တတ်ခွဲထားရင်ရပါတယ်။အစိမ်းရောင်အမိုင်များလို့ခေါ်ပါတယ်။ဒါတွေကမြေဆွေးလုပ်လို့ရပါတယ်။အခုကယ်လီဖိုးနီးယားတို့တက်ဆစ်တို့တခြားပြည်နယ်တွေအများလုံးမှာမြေဆွေးလုပ်ပါတယ်။အဲ့ဒါတွေကိုတတ်တတ်ထားပြီးတော့လွယ်လဲလွယ်ပါတယ်။အိုးတစ်ခုထဲမှာထည့်ပြီးတော့ခဏထားလိုက်လို့ရှိရင်ဒီဖို့ချောက်သွားမယ်။ချောက်သွားပြီးတော့အိမ်ရနေပြီးတော့ပြက်ကွဲသွားပြီးလို့ရှိရင်မြေဆွေးဖြစ်နိုင်ပါတယ်။အဓိကကတော့လူတွေအနေနဲ့ပါဝင်ပြီးတော့ဆောင်ရွက်မှသာအမှိုက်ကိစ္စကအောင်မြင်မယ်။အစိုးရတစ်ခုတည်းကိုအခုနေလို့မရဘူး။နောက်ပြီးတော့အစိုးရကတိန်သွားပြီးနောက်ဆွန့်ပြစ်တဲ့ခါမှာဆွန့်ပြစ်ကံကြီးတွေလည်းခုဆွန့်ပြစ်ဆွန့်ပြစ်မီးလည်းရှုပ်ပြီးရှုပ်ပြီးဘာပဲဖြစ်ဖြစ်အားလုံးကတဘာဝပတ်ဝန်းကျင်နဲ့လူတွေရဲ့ဆက်ဆက်တဖြစ်တဲ့ကြောင့်လူတွေမှာပြန်ပြီးတော့ဩဇာတက်ရောက်မှုတွေရှိတယ်ဆိုတာသိလို့ရှိရင်လူတွေတက်တက်ကြွကြွပါဝင်မှလည်းတရားရရောကြမယ်ဖြစ်ပါတယ်
ဆိုတော့အမိုက်တွေကိုစနစ်တကျဆွန့်ပြစ်နိုင်မှုအတွက်နော်ပညာပေးလုပ်တဲ့ခါမှာဘယ်လိုလုပ်လို့ရှိပါလဲ
ပညာပေးတဲ့အခါမှာပထမဆုံးကတော့အမိုက်တွေကိုစနစ်တကျမဆွန့်ပြစ်ရဘူးဆိုတဲ့တရားဥပဒေကိုပညာပေးရပါတယ်အဲ့တရားဥပဒေကိုသိရှိနိုင်အောင်လုပ်ရပါတယ်နော်အမိုက်တွေကိုကင်တွဲတဲ့ဌာနတွေကနေသူတို့ရဲ့ website တွေပေါ်မှာပညာပေးတွေကိုထားထားပါတယ်လူတွေကကွန်ပျူတာပေါ်တက်ပြီးကြည့်လို့ရပါတယ်လက်ကမ်းစာဆောင်လိုဟာမျိုးတွေလည်းဝေပါတယ်နောက်ပြီးတော့ဘယ်နေ့ဘယ်နေ့မှလာပြီးတော့အမိုက်တွေသိမ်းမယ်ဆိုလို့မြင်သာအောင်ဘာတွေသိမ်းလို့ရတယ်ဆိုတဲ့ဟာကိုလည်းစာအဖြစ်ပေးပါတယ်အခုဆိုလို့ရှိရင်ဒီလက်ကင်ဖုန်းဟန်ဖုန်းတွေမှာဆိုလို့ရှိရင်ကွန်ပျူတာ software နဲ့ program ရေးထားပါတယ်အဲ့ program နဲ့မှဘာရှိတယ်လဲဆိုလို့ရှိရင်ဘယ်နေ့မှအမိုက်လာသိမ်းမယ်ဘာအမိုက်တွေယူမယ်စတဲ့ပညာပေးတွေကိုလုပ်ပါတယ်ပေးခြင်းနဲ့ message ကတော့အမိုက်တွေပြတဲ့ခါမှာအနေရရှိတဲ့အမိုက်တွေကယူအမိုက်တွေမှာပါနိုင်တယ်အဲ့အနေရရှိတဲ့အမိုက်တွေကဘယ်လိုလဲအဲ့ဟာတွေကိုဘယ်လိုပြစ်မလဲကောင်းကောင်းမပြစ်လို့ရှိရင်အမိုက်သိမ်းတဲ့လူရဲ့အစာဒုက္ခဖြစ်ရောက်မယ်ဒီနောက်ပြီးတော့ကလေးတွေတလိမ့်ဆန်တွေအကုန်ရောက်မယ်ပေါ့ဆိုဗမာပြည်မှာ chemical တွေလည်းဝင်လာလိုက်တယ်အများကြီးပဲသုံးနာရီလည်းအများကြီးပဲအဲ့ဒါတွေကကြက်တက်စီရအစာအကုန်ပေါ့ရောက်လာတော့ဆိုတော့အဲ့ဒါတွေကဒီ household hazardous waste ကရိုးရိုး waste နဲ့ပေါင်းသွားရင်ရိုးရိုး waste လည်း hazardous waste ဖြစ်သွားတာပဲလေ
engineer Dr. AG ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲပြန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်မယ်နော်
တော်ခင်မြတ်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ခဲ့ကြတာပါ VOA Radio အစီအစဉ်တွေကိုထုတ်လွှင့်နေတဲ့ချိန်နဲ့တပြိုင်တည်းမှာပဲ burmese.voanews.com internet ဆာမျက်နှာမှာနားဆင်နိုင်ပါတယ်ရှင် VOA ကနေတောက်ကြနေညပိုင်းအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုနန်းလောင်ကကြီးညာပေးပါမယ်
အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်ရဲ့အဝေးထိန် drone ယာဉ်နဲ့တိုက်ခိုက်မှုကြောင့်အရက်သား15ဦးထက်မနည်းသေဆုံးပြီးတော့73ဦးထဏ်ရာရသွားတယ်လို့ကုလသမဂ္ဂကပြောပါရယ်ဒီတိုက်ခိုက်မှုအတွက်တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့အာဖဂန်နစ္စတန်နိုင်ငံတွင်ကုလသမဂ္ဂအကူအညီပေးရေးအဖွဲ့ UNAMA ကတောင်းဆိုထားပါရယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့အစိုးရနဲ့နိုင်ငံတကာတပ်ဖွဲ့တွေကလည်းလွတ်လပ်ပြီးဗက်လိုက်မှုရှိတဲ့ပွင့်လင်းမြင်သားမှုရှိပြီးထိရောက်မှုရှိတဲ့စုံစမ်းစစ်ဆေးမှုတွေချက်ချင်းလုပ်ပေးဖို့ UNAMA ကတောင်းဆိုလိုက်တယ်ဆိုပြီးတော့ကြာရာပတင်းနောက်ပိုင်းမှာကြေညာချက်ထုတ်လိုက်တာပါကြေညာချက်ရဲ့အစိုးရသိဆုံးလို့15ဦးစလုံးအမျိုးသားတွေဖြစ်ပြီးចောင်းသားတွေဆရာတွေနဲ့အစိုးရကိုထောက်ခံသူလို့ယူဆရသူတွေရဲ့မိသားစုတွေပါဝင်တယ်လို့ဆိုပါတယ်။2002ခုနှစ်ကခိုးယူခံသွားရတဲ့ Van Gogh ရဲ့ပကြီးကားနှစ်ချက်ကိုစနစ်တကျစီစဉ်လုပ်ကင်ကြတဲ့ရာဇဝမှုတွေကိုစုံစမ်းတဲ့အီတလီရဲ့တပ်ဖွဲ့တွေကပြန်ရှာတွေ့လိုက်တယ်လို့ Netherlands နိုင်ငံ Van Gogh ပြတိုက်ကပြောပါတယ်။ဆယ်လင်းနှစ်ကြာအောင်ပျောက်ဆုံးခဲ့ပေမဲ့ပကြီးကားနှစ်ကားစလုံးရဲ့အနေအထားအတော်လေးကောင်းမွန်နေတယ်လို့ပြတိုက်ရဲ့ Internet ဆာမျက်နှာမှာဖော်ပြထားတဲ့ထုတ်ပြန်ချက်မှာဆိုပါတယ်။ပကြီးကားနှစ်ချက်စလုံးပေါင်းနေမရှိတော့ပေမဲ့အနေအချင်းတော့ပျက်စီးနေတယ်လို့ဆိုပါတယ်။ဒီကားတွေကိုရာဇဝမှုကျူးလွန်တဲ့အဖွဲ့ကိုဝင်ရောက်စီးနှင်ချိန်အတွင်းရှာတွေ့ခဲ့တာလို့ရဲကပြောပါရယ်။စုံစမ်းစစ်ဆေးမှုတွေနဲ့နောက်ဆက်တွဲတရားစီရင်မှုလုပ်နေချိန်အတွင်းပကြီကားတွေကိုအီတလီနိုင်ငံမှာပဲတင်စီထားမှာပါ။ပကြီကားတွေပြောင်းလာဖို့နည်းနည်းပိုးပြီးတော့စိတ်ရှိရှိနဲ့ဆောင်ရွက်လိမ့်မယ်လို့ပြတိုက်ရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါရယ်ရှင်
။အတင်းချင်းချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လွှင့်မှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Charleston Mock ဖြစ်ပါရယ်။ကျွန်မအီတန်စင်ပါရှင်။VOA American သံမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီနေ့9နာရီထိလိုင်းဒိုမီတာ24 40 48 50နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင် VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.